Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ခါနေ2024ခုနှစ်ဇွန်လ1ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ line to meter 3251ပြင်အခုစနေတနင်္ဂနွေမှာ line လက် meter 190ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ Facebook website နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ချိန်တွေတိုက်ရိုက်နားဆင်ကြည့်ရှင်နိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော် Women ပါ
မင်္ဂလာညချမ်းပါရှင်ပြည်အပေါင်းကခင်ဝေးကြပါစေကျမခင်ပြူထွေးပါဂါဇာမှာအပြစ်ခက်ရက်စက်ရေးအစိုးပြည့်ချက်တည်းရဲ့အစ္စရေးဘက်ကကမ်းလှမ်းချရတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုပြီးတော့နိုင်ပိုင်းအတွင်းမှာပဲတောင်ပိုင်းရာဖာမြို့မှာတိုက်ပွဲတွေပြင်းထန်နေပါတယ်နောက်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာထိမ့်မနိုင်သိမရအနေအထားကိုဥတီနေပြီလို့တီမောလက်စတီအရှေ့တီမောနိုင်ငံသမ္မတဒေါက်တာဟိုဆေရာမို့စ်ဟော်ဒါကရှန်ဂရီလာလုံခြုံရေးညီလာခံမှာဒီနေ့ပြောကြားသွားပါတယ်NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပူးတွဲတည်ထောင်သူလည်းဖြစ်ကာကွယ်ရေးဦးစီးချုပ်ဟောင်းဗိုလ်ချုပ်ကြီးဟောင်းဦးတည်ဦးဒီကနေ့မနက်ပိုင်းကကွယ်လွန်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုပြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါမခင်ပြည့်ထွေးရေဒီသတင်းတွေထဲမှာပဲဒေါန်ဆန်းစုကြည်နဲ့အတူ NLD ပါတီကိုထူထောင်မိဘလိုနောက်ဆုံးအချိန်ထိဝိုင်းရံပံ့ပိုးပေးခဲ့တယ်လို့နှိစက်သူတွေကပြောတယ်ကာကွယ်ရေးဦးစီးချုပ်ဟောင်းအငိမ့်စားဗိုလ်ချုပ်ကြီးသူရဦးတည်ဦးဒီမနက်ကွယ်လွန်ခဲ့တာပေါ့သားဖြစ်သူက
ရှင်းနိုင်ငါစီအပြင်ဒီလိုကိုကွယ်လွန်ရပါတယ်။အသက်ရှင်ကာလမှာတိုက်ပီတယ်ကောမြူတယ်ကောဘာလုံးဆောင်ပြီးကြပြီဆိုတော့ဟိုမင်းကြီးစနေပဲသူ့တောင်းနဲ့အမကြီးပန်းထမ်းဆောင်ရတယ်ပြောချင်ပါတယ်။ယူယူဇာကနာတစ်ခုပဲအလိုပဲကျွန်တော်စဉ်းစားထားပါတယ
်။အခုလိုတတွင်းနေအပီမှာတော့သူရဦးတင်ကွယ်လွန်ခဲ့ရတဲ့အထူးအစီအစဉ်ထပ်လာဖို့ရှိပါသေးတယ်။ဒါပြင်တော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုသန်ဒီမိုကရေစီလူ့ခွင့်ခေပြိုင်ကဘာအာရှနိုင်ငံရေးစတဲ့အစီအစဉ်တွေဇက်တိုက်လာဖို့ရှိပါတယ်။အခုရင်ဆုံးတော့ထေတဲ့ရောက်တဲ့နေကိုမက်ခင်ဖြူထွေးနဲ့ပဲပြောပြပေးပါမယ်ခင
်ဗျာ။ဂါဇာဒေသအပြစ်ခက်ရစရေးအစိုးပြုချက်တည်းရဲ့အစ္စရေးကကမ်းလှမ်းချတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပြီးတော့နိုင်ပိုင်းအတွင်းမှာပဲဂါဇာတောင်ပိုင်းရာဖာမြို့ကိုဒီအစ္စရေးတပ်တွေကတင့်ကားတွေလက်နက်ကြီးတွေနဲ့အပြင်းထန်တိုက်ခိုက်နေပါတယ်။အစ္စရေးရဲ့ဂါဇာဒေသအပြစ်ရစရေးအစိုးပြုချက်အဖြစ်သမ္မတဘိုင်ဒန်ထုတ်ပြန်ချက်ကြေညာပြီးတော့အချိန်ပိုင်းလေးအတွင်းမှာပဲအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတာယာဟုကဟာမက်စ်အဖွဲ့ကိုအပြည်တိုင်းချေမှုန်းရေးအပါအဝင်အစ္စရေးရဲ့ရည်မှန်းချက်အားလုံးမပြည့်မချင်းတိုက်ခိုက်မှုတွေဆက်လုပ်သွားမယ်လို့ပြောဆိုပါတယ်။တချိန်တည်းမှာပဲပါလက်စတိုင်းစစ်သေးကြွအဖွဲ့ဟာမက်စ်ကတော့သမ္မတဘိုင်ဒန်ချပြတဲ့အစီအစဉ်ကိုအကောင်းမြင်သုံးသပ်စဉ်းစားသွားမယ်လို့တုံ့ပြန်ထားပါတယ်။ဂါဇာမှာပြည်ပခါတွေအဆုံးတက်နိုင်ဖို့အတွက်အဆင့်3ဆင့်ပါတဲ့အပြစ်ရဲ့အဆိုပြုချက်ထဲမှာတော့ပထမအဆင့်အနေနဲ့တရင်6ပတ်ကာလအတွင်းဂါဇာကလူရည်တိတ်တီးတဲ့ဒေသအားလုံးမှာရှိနေတဲ့အစ္စရေးတပ်ဖွဲ့တွေကိုပြန်ရုပ်သိမ်းဖို့အဲ့နောက်ဟာမက်စ်ဖွဲ့ကဖမ်းဆီးထားတဲ့တရားခံတွေအားလုံးကိုပြန်လွှတ်ပေးပြီးတော့အပြန်အလှန်အနေနဲ့ပါလက်စတိုင်းကအကျဉ်းသားတွေကိုလည်းအစ္စရေးကပြန်လွှတ်ပေးဖို့နောက်ဆုံးတတိယအဆင့်အနေနဲ့ကတော့ဒီတရင်ပတ်6ပတ်ကာလအတွင်းမှာရေရှည်ခိုင်မာတဲ့အပြစ်ရဲ့သဘောတူညီချက်ရရှိအောင်အစ္စရေးနဲ့ပါလက်စတိုင်းကြားညှိနှိုင်းဆွေးနွေးမှုတွေလုပ်ပြီးတော့ဒီလိုညှိနှိုင်းတဲ့အချိန်ထဲမှာလည်းအပြစ်ရထားဖို့ဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်။အစ္စရေးရဲ့ဒီအဆိုပြုချက်ကိုဟာမက်စ်ဖွဲ့ကလည်းလက်ခံဖို့သမ္မတဘိုင်ဒန်ကတိုက်တွန်းခဲ့တယ်လို့ဗြိတိန်နိုင်ငံသားရုံးဝန်ကြီးဒေးဗစ်ကင်မရွန်ကလည်းထောက်ခံပါတယ်။စစ်ပွဲကြီးရပ်ဖို့အချိန်တန်ပြီးနေ့သစ်ဆဖို့အချိန်ရောက်ပြီလို့ဗြိတိန်နိုင်ငံသားရုံးဝန်ကြီးဒေးဗစ်ကင်မရွန်ကတိုက်တွန်းပြောဆိုခဲ့တာဖြစ်ပါတယ်ရှင်
။အမေရိကန်လုံခြုံရေးအတွက်အာရှဒေသရဲ့အရေးပါမှုကိုအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကကတိပြုလိုက်ပါတယ်။အာရှပစိဖိတ်ဒေသမှာတရုတ်ရဲ့ချင်းချမှုတွေကိုပြန်လည်အာရုံစိုက်နေအောင်ကာကွယ်ဝင်ကြီးအော်စတင်ကဒီဒေသလုံခြုံရေးဆိုင်ရာရှန်ဂရီလာဒယ်လော့ဆွေးနွေးပွဲကြီးမှာပြောတဲ့မိကွန်းနဲ့အဓိကပြောသွားတာပါယူကရိန်းနဲ့ဂါဇာကိစ္စတွေကြောင့်ဒီအာရှဒေသနဲ့အမေရိကန်ရဲ့လုံခြုံရေးဆိုင်ရာကတိကဝတ်တွေကိုရော့ချသွားပြီလို့ဆိုရမှုတွေသက်သာစေဖို့လည်းဝင်ကြီးအော်စတင်ကအခုလိုပြောခဲ့ပါတယ
် Indo-Pacific has remained our priority theater of operations
Indo-Pacific ဒေသဟာအမေရိကန်ရဲ့စီးရေးဆိုင်ရာဦးစားပေးဒေသတစ်ခုအနေနဲ့ဆက်ပြီးတော့တည်ရှိနေပါတယ်ဥရောပနဲ့အရှေ့လယ်ပိုင်းဒေသတွေမှာဖြစ်ပျက်နေတာတွေကအရေးပါတယ်လို့ပဲအာရှဒေသဟာလည်းကျွန်တော်တို့အတွက်အရေးပါပါတယ်ကျွန်တော်တို့အားလုံးအတူလက်တွဲဆောင်ရွက်မှုတွေက21ရာစုကမ္ဘာကြီးကိုဆက်ပုံဖော်သွားမှာပါလို့ဝန်ကြီးအော့စတင်ကစင်ကာပူနိုင်ငံကရှန်ဂရီလာလုံခြုံရေးဆွေးနွေးပွဲအဖွဲ့မိန့်ခွန်းမှာပြောခဲ့တာပါအာရှလုံခြုံမှအမေရိကန်လုံခြုံမယ်ဆိုတာရှင်းရှင်းပဲပြောကျင်ပါတယ်လို့လည်းကာကွယ်ရေးဝန်ကြီးကဆက်ပြောသွားခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာထိမနိုင်သိမရအခြေအနေကိုဥတည်နေပြီလို့တီမောလက်စတီအရှေ့တီမောနိုင်ငံရဲ့သမ္မတဒေါက်တာဟိုဆေရာမို့စ်ဟော်တာကပြောကြားလိုက်ပါတယ်လက်ရှိပြည်ပခါတွေရက်သွားအောင်ကြိုတင်သတ်မှတ်ချက်မရှိဘဲဆွေးနွေးမှုတွေလုပ်ဖို့လိုအပ်နေပြီလို့စင်ကာပူနိုင်ငံမှာကျင်းပနေတဲ့ Shangri-La Dialogue ဆွေးနွေးပွဲအတွင်းမှာဒီကနေ့ပြောဆိုသွားတာဖြစ်ပါတယ်
Because the military is very, very weak on the point of
လက်ရှိမှာစစ်တပ်ရဲ့အနေထားဟာအလွန်ကိုအာရုံနေပါတယ်။ဖိအားတွေကြောင့်ပြိုလဲမဲ့အခြေအနေမျိုးကိုရောက်နေပါတယ်။ဒါကသူတို့ဘက်ကဆွေးနွေးလာစေဖို့အခြေအနေဖြစ်ပါတယ်။ဒါကြောင့်တက်ဆိုင်သူအားလုံးပါဝင်ဆွေးနွေးလာကြအောင်ကြိုးစားဖို့လိုပါတယ်။ပြည်ပခန့်တွေရက်သွားတဲ့အဖြစ်မျိုးထွက်အောင်ကြိုတင်သတ်မှတ်ချက်မပါတဲ့ဆွေးနွေးမှုတွေလုပ်ဖို့လိုအပ်နေပါပြီလို့တီမောလက်စတီသမရဒေါက်တာဟိုဆေးရာမို့စ်ဟော်ဒါကသူ့ရဲ့အမည်ကိုဆွေးနွေးသွားတာဖြစ်ပါတယ်။လက်ရှိမှာအာဆီယံပုံသဘောတူညီချက်၅ရပ်ကအကောင်းဆုံးအစီအစဉ်တစ်ခုအနေနဲ့ရှိနေပြီးသားဖြစ်ပါတယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံအခြေအနေကိုကြားဝင်စစ်ဆန်မှုတွေမလုပ်ရင်ထိမနိုင်သိမ့်မရအခြေအနေမျိုးရောက်သွားလိမ့်မယ်။ဆိုရာကိုကုလသမဂ္ဂအတွေ့အမှုချုပ်ပုန်ဟန်မင်းကြီးပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ပြည်ထောင်ငံကြားရေးဝန်ကြီးဒေးဗစ်ကင်မရွန်နဲ့သူဆွေးနွေးခဲ့စဉ်မှာလည်းပြောကြားတိုက်တွန်းခဲ့ပါတယ်။ဆိုပြီးတော့လည်းဟိုဆေးရာမို့စ်ဟော်ဒါကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံပြည်ပခန့်တွေအဆုံးသက်အောင်ပို့ကြိုးစားဖို့လိုအပ်နေပြီးတော့အဲ့ဒီလိုမှမဟုတ်ရင်တော့တရားဥပဒေစိုးမိုးမှုပြန်ရအောင်လုပ်ဖို့ခက်ခဲတဲ့အခြေအနေကိုရောက်သွားလိမ့်မယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုဒေါက်ဆန်းစုကြည်နဲ့ပူးတွဲထူထောင်ခဲ့တဲ့သူရဦးတင်ဦးဒီနေ့မနေ့ပိုင်းကခွင့်လွှတ်သွားခဲ့ပါတယ်။မြန်မာတံမတော်မှာကာကွယ်ရေးဦးစီးချုပ်အဖြစ်အမြင့်ဆုံးတာဝန်ထမ်းခဲ့ပြီးနောက်ဆုံး NLD နိုင်ငံကြီးဖြစ်တဲ့သူရဦးတင်ဦးဇာပနာကိုစစ်ကောင်စီကနိုင်ငံတော်ဇာပနာဖြစ်တဲ့ကြိုးဖို့ပြောတဲ့တဲ့တွေထပ်နေပြီးမိသားစုကတော့ရေဦးဇာပနာပဲလုပ်သွားမှာပါလို့တာဖြစ်သူဦးတန်းစင်ဦးက VOA ကိုပြောပါတယ်
။ဟောစစ်နိုင်ငံကြီးပဲနေခဲ့တော့ခွင့်လွှတ်သွားပါတယ်။ကျွန်တော်တို့တွေ့တော့9ရက်ထားတယ်ဘုံထွန်းတော့ဖြစ်နေခင်ပါတယ်။သူနည်းနဲ့သူအသက်ရှင်စကားလာမှာတိုက်ပြီးတော့ကိုမျိုးတက်ကောနိုင်ငံတက်ကောအားလုံးဆောင်ပြကြပြီဆိုတော့ဟိုမင်းကြီးစနေပဲဟိုဘာလို့သူတောင်းအောင်ဒီမှာထမ်းဆောင်ရတယ်ပြောချင်ပါတယ်။ယူယူဇာကနာတစ်ခုပဲအဲ့လိုပဲကျွန်တော်စဉ်းစားထားပါတယ်မိသားစုနဲ့နေကြတော့ဟုတ်ကဲ့။မဇာကနာတစ်ခုနေလို့ဟောလေ
။ကိုယ်လုံးချင်းမှာအသက်တရာနေပါရှိပြီဖြစ်တဲ့ဦးတင်ဟာပြီးခဲ့တဲ့ရပိုင်းကလေးကကျမ်းမာရေးချင်းနဲ့ဆိုးရွားလာနေတဲ့အတွက်ရန်ကုန်စေယုံကြီးရေးပေါ်ကုသဆောင်မှာကုသမှုခံယူခဲ့ရပါတယ်ခင်ဗျ။
မစ်ဆိုင်းဒုံးတွေအဝေးထိန်ဒရုန်းတွေအမြောက်များနဲ့ရုရှားကဒီကနေ့ပြစ်ခတ်တိုက်ခိုက်တာကြောင့်ယူကရိန်းနိုင်ငံတဝန်းကအရေးပါတဲ့အခြေခံအဆောက်အုံတွေနဲ့စွမ်းအင်စက်ရုံတွေထိခိုက်ပျက်စီးပြီးတော့လူ၄ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ရုရှားရဲ့အခုလိုတိုက်ခိုက်မှုတွေကနေခုခံကာကွယ်နိုင်အောင်ယူကရိန်းကိုလေကြောင်းရန်ကာကွယ်ရေးကူညီတွေတိုးမြှင့်ပေးဖို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီးကလည်းဒီကနေ့နိုင်ငံတကာအတိုင်းအဝန်ကိုထပ်မံတောင်းဆိုလိုက်ပါတယ်ရှင်။
ဒီရအမေရိကန်နိုင်ငံစနေညသတင်းတွေကိုပြောပြပေးခဲ့တာပါအခုတော့ NLD ပါတီကိုဒေါက်ဆန်စုကြည်နဲ့တူထူထောင်ခဲ့သူသူရဦးတင်ကိုကွယ်လွန်ခဲ့ရတာအတွက်အထူးအစီအစဉ်မှာကာကွယ်ရေးဦးစီးချုပ်ဟောင်းဗိုလ်ချုပ်ကြည်ဟောင်းသူရဦးတင်ကိုကိုယ်တိုင်ပြောခဲ့တဲ့သမိုင်းကိုပြောထားပါတယ် NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့နိုင်ငံကြီးသူရဦးတင်ဟာဒီနေ့ကွယ်လွန်ချိန်မှာအသက်69နှစ်ရှိပါပြီကာကွယ်ရေးဦးစီးချုပ်ဖြစ်1984ခုနှစ်ကနေတာဝန်ယူခဲ့ပြီး1988ခုနှစ် NLD စထောင်ချိန်တည်းကဦးဆောင်ပါဝင်ခဲ့သူဖြစ်ကလလိုက်ကျိုးပတ်မှုတမိုင်းပြည်တွင်းငြိမ်းချမ်းရေးနဲ့ဒီမိုကရေစီတိုက်ပွဲတစ်လျှောက်မှာလည်းပါဝင်ခဲ့သူဖြစ်ပါတယ်။သူကိုယ်တိုင်ပြောပြချက်တွေနဲ့အတူသူ့တမိုင်းကြောင့်ဦးသိန်းထိုင်ဦးပြောပြပေးပါအောင်ခင်ဗျာ
။ကာကွယ်ရေးဦးစီးချုပ် NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့နာယကဖြစ်တဲ့သူရဦးတင်ဦးအကြောင်းကိုပြောမယ်ဆိုရင်သူဖြတ်တန်းခဲ့တဲ့တမိုင်းကြောင့်တစ်လျှောက်နယ်ချက်စန့်ကျင်ရေးမြို့သားလွတ်မြောက်ရေးလှုပ်ရှားမှုတွေကနေဒီဘက်ကငြိမ်းချမ်းရေးဒီမိုကရေစီရေးအတွက်ကျိုးပတ်မှုတွေအကြောင်းကိုကျွန်တော်တို့ပြောပြပါလိမ့်မယ်။အကျဉ်းတော်ထဲမှာချုပ်နှောင်ခံခဲ့ရတာတွေနေအင်ကျဲချုပ်အချင်းချင်းကြက်ခံခဲ့ရတဲ့ဘေးဆက်မှုတွေကိုလည်းခြံထားလို့မရပါဘူ
း။ပတိမျိုးကအဲကျွန်တော်တို့မိဘကမြေတန်းစီဥမောင်ကျဲကျွန်တော်တို့မြေတန်းစီမိခင်ကတော့ကျွန်တော်တို့တော်များတင်ပေါ့နော်။သူကတော့တေယကွင်းကြီးပါဆိုတော့ပတိအရှိဘက်ကဇလင်းမန်တို့ကလည်းကအဲကျေတော်သူပေါ့နော်။အဲ့ဒါသူကမွေးလာတဲ့သားသမီးအားလုံး6ယောက်မွေးတယ်ကျွန်တော်အကြီးဆုံး
1928ခုနှစ်မလ10ရက်နေ့မှာသူ့ကိုမွေးဖွားခဲ့ပါတယ်1936-38ဗြိတိရှားလက်ထက်တနင်္ဂနွေလုံးတိုင်းတာနဲ့ចောင်းသားသပိတ်တွေបបောက်ခဲ့တဲ့အချိန်ပသိမ်မြို့ဘိုးမြို့သားထက်တန်းចောင်းចောင်းသားတယောက်အနေနဲ့ဆန္ဒပြပွဲတွေမှာပင်ဒီလူငယ်တပ်ဖွဲ့ဝင်တယောက်အနေနဲ့ပါဝင်ခဲ့ပါတယ
်ចောင်းမှာចောင်းသားတက်မဲ့ကလည်းရှိတယ်ចောင်းသားတက်မဲ့ကပါလည်းပဲသူကတော်တော်ထက်တယ်မြင်မြင်ပဲရန်ကုန်ကရှိတဲ့နိုင်ငံရေးလှုပ်ရှားမှုနဲ့ပတ်သက်တဲ့ပုံမာရီကပေါ်ကြအောင်ဆန်းတို့နောက်ပြီးတော့အကြောင်းနောက်ကောင်းဆုံးလေးလှုပ်ရှားတဲ့အထက်မှာအဲစသဖြင့်တပိတ်ပေါက်တာတို့ဘာလို့ဆိုလဲအကြောင်းကတပိတ်ပေါက်ရတယ
်1944ခုနှစ်ကဗမာတပ်မတော်ချက်ပြတိုင်းရင်မှာဆက်သွယ်ရေးတင်နန်းတက်ခဲ့ပါလေမင်္ဂလာတို့ဗမာကာကွယ်ရေးတပ်မတော်စစ်တပ်ကတို့တတိယဘက်စစ်တင်နန်းမှာလဲဘိုလောင်းတင်နန်းတက်ခဲ့ပါလေအဲ့ဒီတုန်းကတင်နန်းတွေခက်ခဲပင်ပန်းနေတဲ့အကြောင်းတွေကိုလဲသူပြန်ပြောပြဘူးပါလေ
ပင်ပန်းမင်းလည်းပြောတယ်ပြောတယ်ဘာလို့အဲ့ဒီမှာလဲဘိုကျော်အောင်ဆန်းတို့နော်ကာဝေးဝင်ကြီးကတောင်းရင်းပုဂ္ဂိုလ်တို့ကျောင်းဝင်ကြီးတို့ဆိုတာဗမာအဲကျွန်တော်တို့အရာရှိကြီးတွေပေါ့နော်ဥပပေါ်ဘုရားအောင်ဆန်းတို့တို့အဲ ဦးနေဝင်းတို့လိုနောက်တော့ဘူဇီရတို့လိုဘူညာနိုင်တို့လိုအစိုးရပုဂ္ဂိုလ်တွေကလာလာပြီးတော့စနေတိုင်းမှာစစ်တပ်တက်ကြွတဲ့မင်းကွန်းတွေပြောတဲ့အခါကျစစ်တပ်ကတက်ကြွတယ်ဆိုတော့အဲ့တင်နာကအားလုံးပေါင်း9 9လပေါ့ဟုတ်လားနိုဝင်ဘာ10 1954ခုနှစ်နိုဝင်ဘာလ30ရက်နေ့မှာတင်နာဆင်းတယ်ပေါ့
ဗမာကာကွယ်ရေးတပ်မတော် BDA မှာလုတ်တင်ပြန်နှံဝင်ရရှိဖြစ်ခဲ့မှုပြီးနောက်ပိုင်းဗမာတနက်ကင်တရင်တက်မှာတာဝန်ထမ်းဆောင်ရင်းဗိုလ်မှူးကြီးပါထူးဦးဆောင်ခဲ့တဲ့တပ်မှာဖက်စစ်ဒေါ်လန်ရေးကိုဆင်နွှဲခဲ့သူဖြစ်ပါတယ်ဖက်စစ်ဒေါ်လန်ရေးကာလအတွေ့အကြုံတွေလည်းသူ့မှာပြန်ပြောပြစရာတွေအများကြီးရှိပါတယ
်ဂျပန်နေဆုတ်လာပြီတခါတည်းဟိုအနာရီယာဒန်ယာရီနဲ့ဘုရောမတ်စတာမတ်စတာနဲ့ခေါ်တဲ့ဂျပန်တွေကတို့ဗမာတွေကိုမတ်စတာခေါ်ပြီးသမီးတောင်းစားရတဲ့ဘဝတွေဖြစ်နေဟိုဒန်ယာရီနဲ့လဲတဲ့လူမမာတဲ့လူနှစ်ဖျားမိတဲ့ဂျပန်နေဆုတ်လာရပြီဒါပေမဲ့ဗမာတပ်မတော်ကတော့တိအောင်တယ်လေလာမှာဟိုဂျပန်စစ်ဗိုလ်တွေနဲ့တွေ့မင်းတို့ဘယ်သွားမလဲတို့ကစစ်မီပြေးသွားမလို့တို့ကဟာမင်းတို့စစ်ပြီးပြသွားမလို့လားအော်ရဲဟိုတို့ဗမာတပ်မတော်အနေနဲ့ကိုယ်ကကာကွယ်ဖို့တောင်းပြီးတော့ပွားတယ်အဲ့လိုပြောသွားတာလေ
1954 55ခုနှစ်ဗမာတနက်ကင်တရင်တက်မှာတက်ခွဲမှုတာဝန်ယူခဲ့တဲ့အချိန်တရုတ်ဖြူကွန်မန်ဒန်ရဲ့ကျူးကျော်မှုကိုရိုးချွန်ချွန်ကာကွယ်ခဲ့တဲ့အတွက်သူရပွဲချင်းမြင့်ခံခဲ့ရပါတယ်ဥတင်ဦးဟာတပ်မတော်ကြီးဗိုလ်တင်တန်းချောင်းပါထူချောင်းရဲ့ချောင်းကိုဖြစ်ခဲ့ဘူးသလိုအနောက်တောင်တိုင်းစစ်ဌာနချုပ်တိုင်းမူအရှေ့ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမူစတဲ့တာဝန်တွေအတီးတီးပေးရခံခဲ့ရပြီးကွယ်လွန်သူဗိုလ်ချုပ်ကြီးအောင်ဦးနေဝင်လက်ထက်မှာတော်လန်ရေးကောင်စီဝင်နောက်ပိုင်းကာကွယ်ရေးဦးစီးချုပ်နဲ့ကာကွယ်ရေးဝန်ကြီးဌာနဝန်ကြီးဒါဝင်တွေကိုထမ်းဆောင်ခဲ့သူပါမြန်မာတပ်မတော်ရဲ့ကာကွယ်ရေးဦးစီးချုပ်ဒါဝင်ကိုထမ်းဆောင်ခဲ့တဲ့အချိန်မှာဗိုလ်ချုပ်ကြီးအောင်ဦးတင်ဦးအသက်48နှစ်အရွယ်ပဲရှိပါသေးတယ်1986ခုနှစ်မှာတားဖြစ်သူနှလုံးရောဂါနဲ့ကွယ်လွန်ပြီးဂျပန်အတွင်းမှာပဲကာကွယ်ရေးဦးစီးချုပ်အဖြစ်ကသူနှုတ်ထွက်ခဲ့ပါတယ်1989ခုနှစ်ဇန်နဝါရီလဗိုလ်ကြီးအောင်ဦးကျော်မြင့်ရဲ့နိုင်ငံတော်ပုံကံမှုမှာတရင်ထိန်ချန်နေဆိုပြီးရန်ကုန်တိုင်းတရားသူကြီးအဖွဲ့ကပြစ်ဒဏ်ထောင်ဒဏ်9နှစ်ချမှတ်ခဲ့ပါတယ်။ဒီဖြစ်ပြတဲ့ဘက်သလူကောင်းကောင်းပြန်ပြောပြနိုင်သူတယောက်ကတော့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ကဗိုလ်ကြီးအောင်ဦးဝင်းထိန်ပါ။အ
ောင်ကြောင့်မိကိစ္စဖြစ်တော့သူနဲ့အမှုတွေသူကပြစ်ဒဏ်ကြတယ်ကျွန်တော်တို့ကတက်သေးတယ်တက်သေးဆိုမှရေးကြိမ်မှချုပ်ထတာအဲ့တော့ဒီအောင်ကြောင့်ကိစ္စမှာကျွန်တော်သွားပြီးတက်သေးခံရတာပေါ့အမှတ်မိတယ်သူကလည်းတက်ခံမှာဘုံကျော်မင်းရဲ့ဝင်းသိင်းရဲ့ဘုံကြီးလှဖေးရဲ့သူရဲ့နောက်ဘုံမှုစိန်မင်းရဲ့တက်တဲ့ခံနေပြီးတော့သူကအေးအေးခါကျတော့တက်တယ်မှာတက်ကထွက်ပြီးစီဝိုင်းလို့တော့သူနဲ့အဆက်တော်မပြောင်းမပြောင်းဘူးဆိုတာကဒီကိုနဲ့ရင်းလဲရင်းနေနောက်ကံကြမ္မာရဲ့အတူဆိုတဲ့ခါကျတော့နေ့စဉ်သွားကြတော့တယ
်နောက်ပိုင်းဘုံကျော်ကြီးအောင်ဦးတင်ဦးကသာသနာဘုံမှာဝင်ပြီးဝိပဿနာတရားတွေကိုနည်းနည်းအားထုတ်ခဲ့ပါလေ1988ခုနှစ်လူထုဒီမိုကရေစီရဲ့လှုပ်ရှားမှုကြီးအတွင်းမှာတော့မြို့ချရဲဘော်ဟောင်းများအဖွဲ့ဒုတိယဥက္ကဋ္ဌတာဝန်ယူပြီးမြန်မာပြည်ဒီမိုကရေစီရဲ့လှုပ်ရှားမှုမှာဦးဆောင်ဦးရဲ့ပါဝင်လာခဲ့ပါတယ်။1988ခုနှစ်စက်တင်ဘာလ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဖွဲ့စည်းတည်ထောင်တဲ့အခါမှာဒုဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပါတယ်။ NLD ခေါင်းဆောင်တယောက်အနေနဲ့တာဝန်ယူခဲ့တဲ့နှစ်ပေါင်း20ကျော်ကာလအတွင်းဒီမိုကရေစီရဲ့လှုပ်ရှားမှုတွေကြားအချင်းချင်းဖန်ဆီးခံခဲ့ရပြီးနေအိမ်ကျဲကျုံးနဲ့လည်းနှစ်ပေါင်းများစွာသူအထင်းသိမ်းခံခဲ့ရပါတယ်။ဖန်ဆီးခံခဲ့ရတာနေအိမ်ကျဲကျုံးထင်းသိမ်းခံခဲ့ရတာတွေအချင်းချင်းကြုံခဲ့ရသလိုအသက်မသေးပဲတည်တည်လေးလွမြောက်ခဲ့တာတွေလည်းရှိပါတယ်။2003ခုနှစ်မေလ30ရက်ဒေါ်ဆန်းစုကြည်ရဲ့ထက်မြမပြည်စီယုံရေးခီးစဉ်တွင် NLD ခေါင်းဆောင်တွေရဲ့ရင်တန်းကိုတိုက်ခိုက်ခံခဲ့ရတဲ့တပယင်းအကြမ်းဖက်တိုက်ခိုက်မှုကြီးတွင်မှအသက်မသေးပဲလွမြောက်ခဲ့ပါတယ်။ဒါပေမဲ့တပင်းမျိုးဒီမှာပဲအာနာပိုင်တွေရဲ့ဖန်ဆီးတာခံခဲ့ရပြီးကလေးထောင်မှာ၈လချုံတော်ခံခဲ့ရပါတယ
်ကလေးထောင်ကနေငူပို့နေအင်ကျဲကျုပ်ချခံခဲ့ရပြီးနှစ်နှစ်ကြာနေအင်ကျဲကျုပ်လွတ်ရဲ့စေပေမဲ့နိုင်ငံတော်နှောင့်ယှက်ဖြက်စီးသူများအန်ဒီမကာကွယ်တဲ့ဥပဒေပုံမှန်၁၀ခါနဲ့နှစ်စဉ်တစ်နှစ်စီထပ်တိုးချခံခဲ့ရပါတယ်စုစုပေါင်း၆နှစ်နီးပါးထင်းသိမ်းခံခဲ့ရပြီး2010ခုနှစ်ဖေဖော်ဝါရီလမှာနေအင်ကျဲကျုပ်ကနေသူပြန်လည်လွတ်မြောက်ခဲ့ပါတယ်လွမြောက်တဲ့အချိန်မှာအသက်83နှစ်အရွယ်ရှိနေပါပြီ။ဒါပေမဲ့သူထမ်းဆောင်ခဲ့ရတဲ့ဒီမိုကရေစီရေး NLD ပါတီရဲ့စီယုံရေးနဲ့နိုင်ငံရေးတာဝန်တွေကတော့မပြေးသေးပါဘူ
း
။ NLD ဖွဲ့ဝင်တွေကြားမှာလည်းသူနဲ့ပတ်သက်လို့အမတ်ရစရာတွေအများကြီးရှိနေပါတယ
်။သူ့ရဲ့မှတ်ညာအလွန်ထူးခြားပါတယ်။အတော်မှတ်မိတဲ့ကျွန်တော်တို့ထက်သာပါတယ်။ဟိုကပြန်ပြီးတော့နောက်ကျောင်းနေပြောလို့ရှိရင်တခါတည်းနေဆွဲပါတခါတည်းထည့်ပြောအံ့ဩလို့မဆုံးပါဘူ
း तू ကတော့တပန်ကြောင်းမြားခဲ့ပြီလေဒီပါလီမန်ခင်မှာလဲတောင်းတော့ရရှိမဆလာခင်မှာလဲကာဝေးဝင်ကြီးစီနေခဲ့တယ်ခုနောက်ပိုင်းမှာတော့ NLD ပေါ့80နောက်ပိုင်းမှာဆိုတဲ့ခါကျတော့ ူ့ရဲ့နိုင်ငံရေးအမြင်တွေကနှုတ်ခေါ်တဲ့သူကဘာမဆိုသူ့သဘောက fairness ပေါ့မျှတတဲ့သဘောအမြင်နဲ့လိုလာတယ်ဘာမဆိုပေါ့လူမျိုးရဲ့ဖြစ်ဖြစ်စီးပွားရေးဖြစ်နိုင်ငံရေးဖြစ်ဖြစ်အခုဒီအိမ်မျှတတဲ့သဘောကအခုဒီမှာပို့ပေါ်လင်းလာတယ်ဒီမိုကရေစီဒီဖွံ့ဖြိုးဖို့ဆိုတာကတိုင်းရင်းသားအားလုံးပြည်သူပြည်သူအားလုံးညီတညီတညွတ်တဲ့ညီမျှတဲ့အခွင့်အရေးခံစားရမယ်ဆိုတဲ့စိတ်ဓာတ်အဲ့တော့အရင်ကမဆရာတုန်းကလောက်ခဲ့တာတည်းကသူအခုရက်ဒီမချက်မချောက်သူဝန်ခံတယ်ငါဘာတွေမှားခဲ့တယ်ငါဘာတွေမှားခဲ့တယ်အခုကျတော့သူလမ်းစဉ်မှန်တယ်မှန်တဲ့အပြင်ကိုအခုဟာလာ NLD နိုင်ငံကြီးဆိုပေမဲ့တော်တော်များများသူပြည်သူချစ်တော်တတ်မလို့ဗိုလ်ချုပ်ကြီးဟောင်းဆိုတဲ့ဟာကိုသူကအရန်သဘောကျတယ
်သူရဦးတေဦးကာကွယ်ဦးစီးချုပ်ဖြစ်ဒါဝင်ထမ်းဆောင်ခဲ့တဲ့ကာလတွေအတွင်း1984ခုနှစ်ဦးတန်းဇာပနာရေခင်လုံသမားသပိတ်စတဲ့ရေခင်တွေလည်းကြုံခဲ့ရဘူးပါတယ်2012ခုနှစ်ကရန်ကုန်မှာကျင်းပခဲ့တဲ့ဥဒန်ဇာပနာရေခင်နှစ်ပတ်လည်အခမ်းအနားတစ်ခုမှာတော့အဲ့ဒီရေခင်တွင်ရဟန်းရှင်လူကျောင်းသားတွေကိုအင်အားသုံးနှိမ်နင်းခဲ့တာတွေနဲ့ပတ်သက်လို့ဥတင်ဦးကသူ့မှာတာဝန်ရှိတဲ့အကြောင်းနဲ့စီမံကောင်းဖြစ်မိတဲ့အကြောင်းပြောဆိုခဲ့ပါတယ
်စစ်တပ်ကအာဏာရယူခဲ့တာကိုသမိုင်းနဲ့ချီပြီးတော့သူကမလုပ်သင့်တဲ့အကြောင်းသူအကြာခဏပြောပါတယ်နောက်ပြီးတော့အခုခေတ်တမတော်အရာရှိတရားသူတို့ခေတ်เน่ไม่ดูไม่ดูละเบ้มาไม่ดูเลยสรอกปี่ดูโกญินเนี่ยอเมนมาไม่ดูด่าไม่จาขณะจังเราจาบาดปี่ดูฤโกมิบะตะพั่วญินน่ะอะยินดูฤอะกุญินน่ะตูรว่าตัดมะโลอบอเวญินน่ะปี่ดูอบออเมนน่ะอุทาอุติวูเนี่ยอะเปียวยะสิตูลงมาตะบอมจอก
ตูยาอุติวูบอกให้บูฤสกาฤเดะกาอ่แมยะเสียสกาฤอะอายิชิบาเดအဲ့ဒီအထက်ကတခုကတော့1992ခုနှစ်ကစစ်ခုံရုံးကနေလောက်ကျန်းတဲ့ထောင်ဒဏ်3နှစ်ပြစ်ဒဏ်ချမှတ်ခံထားတဲ့အချိန်ပြစ်ဒဏ်ပြေခံပြီးမှသူ့ကိုရှုဝဲစစ်ခုံရုံးကနေနောက်ထပ်ဆွဲချက်တင်ပြီးတော့ထောင်ဒဏ်9နှစ်ထပ်မံပြစ်ဒဏ်ချမှတ်လိုက်တဲ့အချိန်သူပြောခဲ့တဲ့စကားပါဦးတင်ဦးကတပ်မတော်ငါချစ်တယ်ဒါပေမဲ့တပ်မတော်တဲ့ပြည်သူကိုပိုချစ်တယ်ဆိုပြီးပြောခဲ့တာပါဒီစကားကဂျမသမိုင်းမှာစတုဒ္ဓမြောက်ကာကွယ်ဦးစီးချုပ်ဖြစ်ခဲ့ဘူးသူတယောက်ရဲ့ပြောခဲ့ဘူးတဲ့စကားတွေကအမတ်ရစရာစကားတစ်ခုအဖြစ်ကြံနေခဲ့ပါတယ်။သူပြောခဲ့တဲ့အတိုင်းခံယူချက်ကြောင့်လဲသူဟာပြည်သူလူထုရဲ့ကြီးညွတ်လေးစားမှုကိုဘဝတစ်ဆောင်လုံးရခဲ့တာလို့ဆိုရပါလိမ့်မယ်။ကျွန်တော်သိမ့်ထိုက်ဦးပါ
။အများအမတ်ရနိုင်မယ်ဥထင်ကိုလင်ခဲ့ရတာအတွက်အထူးစီစဉ်ပါ။အခုတော့အပတ်စဉ်ကဏ္ဍတွေစက်တိုက်ပါ။အရင်ဆုံးတော့ဒုတန်အစီအစဉ်ပါ။ရှမ်းပြည်မြောက်ပိုင်းကမြေမြုံပိုင်းပြဿနာကိုဖျော်ထားပါတယ်။စစ်တပ်နဲ့တိုင်းဒေသကြီးတော်တုံးပွဲတိုက်ပွဲဖြစ်ခဲ့တဲ့ဒီဒေသတွေလက်ကျန်နေတဲ့မိုင်းတွေကြောင့်ထိခိုက်သေးဆန်းရသူများလာတာကို Frontier မြန်မာပြောထားပါတယ်ခင်ဗျာ
Operation Sangi ရောဟိုပြည်ရင်နှစ်တွေရောပောက်ကွဲမှုတွေအရောရှိခဲ့တယ်ဆိုပေမဲ့လည်းဒီလောက်ထိစိုးဝါးလာမှုတော့မရှိဘူးเนา
ะသမီးငယ်တဲ့သမီးဘဝပြတ်ထား
မျက်နှာငယ်ရတယ်ဘဝပြတ်သွားတယ်လို့ဖြစ်သွားတယ်အားလုံးတတိထားစီခြင်းလေ
တော့တော့ပြောနေတူတယောက်တတားပေါ့ကျွန်တော်တောင်းတတားပေါ့ငွားတောင်းတတားပေါ့အဲ့လို
ရှမ်းပြည်နယ်မြောက်ပိုင်းမှာတစ်တုံညာနှစ်ခွန်စစ်စင်ရေးနောက်ပိုင်းကစပြီးမြေမြုံပိုင်းကြောင့်ထိခိုက်ဒေဆုံးသူအရေအတွက်တိုးလာတယ်လို့တက်ကြွလှုပ်ရှားသူတွေနဲ့ဒေသခံတွေကပြောကြပါတယ်မိုင်းရှင်းလင်းရေးလုပ်ငန်းစဉ်တွေဟာနှောင့်နှေးတာကြောင့်ဒေသခံတဦးကသူကိုယ်တိုင်မိုင်းရှင်းလင်းတာတွေကိုစတင်လှုပ်ဆောင်နေပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းကလူ့ပြင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် Focus အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲ့ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ရွှေပြည်မီသတင်းဌာနကသတင်းတောက်မိုင်းရူပါကရေးသားထားပြီးလူအမီကဆက်လက်တင်ဆက်ပေးသွားမှာပါ။
ဒီနေ့မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေါ်အီပြုံးနဲ့ခင်ပွန်းဖြစ်သူဦးစိုးဝင်းတို့အလုပ်လက်မဲ့ဖြစ်နေတာလာပေါင်းများစွာရှိနေပါပြီ။ကလေး၅ယောက်ကိုရှာဖွေကျွေးမွေးနေရတဲ့သူတို့အတွက် match လ၁၆ရက်နေ့မှာအလုပ်ပြန်ရမယ်ဆိုတော့အယံကိုပျော်ရွှင်နေခဲ့ပါတယ်။အဲ့ဒီအလုပ်ကကုခိုင်မျိုးနဲ့မမန်ရွာကိုဆက်တဲ့လက်မှခင်ဖို့အတွက်ပါ။ဒါပေမဲ့နောက်တစ်နေ့မှာတော့သူတို့အပျော်တွေဟာတဆစီပျက်စီးသွားတယ်လို့ဒေါ်အီပြုံးကပြောပါတယ်။
ဒီမှာတော့ဗာလေးကတော့လမ်းခင်းသွားတာရှေ့လမ်းခင်းပြီးတော့ကြောက်ကုန်သွားလို့ဆိုပြီးနောက်ရင်းကိုပြန်ခင်းတဲ့ချိန်မှာလေသူကကရက်ပြီးတော့ဆင်းလာတဲ့ချိန်မှာလိုက်ထိုးပြီးတော့ဦးနဲ့သမင်းစားဖို့
มีรถจะรถเส้นไหนเคลื่อนไปสี่ที่เดียวแต่จู่ๆเมื่อรู้เบี้ยรู้เชื่อตัวไอ้เชี่ยมันนะเสียตัวเลยครับผมเนาะไอ้เชี่ยมาดูไม่มีครับผมฉันเอาเบี้ยตัวละฉันเอากูชามดีอยู่บ่สี่กูต้องพูดถึงอุสุวิงกูสี่ยงปูสังเข้าไปไหมใครสี่กูต้องมุกเช็ดชิลลุลุมยาเก็บเอาน้องต้นนี้มาหรอตุ้ดสองตัวบาร์เลย
ไม่มีอะไรเส้นไหนกูว่าสี่ยงเราว่าเราเส้นไหนทุกอย่างกว่าเลย
มันจะเข้าใจกันว่าเราต้องมาอีกเพื่อมาวันนี้เสียเลยไอ้ว่าบอกด้วยลูน่าชิมาบอกดีเดียวเลยมาเรียกเขาเดี๋ยวนี้แต่ยินดีเลยนะการที่พูดเรื่องเนี่ยมีมาสิทธิ์ตัวจ้าเนี่ยเชื่อแล้วมีปริพารีจ้าแชมป์พี่ฮะโอ้ยงี้เลยก็มีมีออกมาในประเทศอาทิตย์เปล่ามีอะไรเนี่ยคุกคีบาร์เลยทั้งไม่พี่เขาเอาตัวมาละมามีน้ำหามีต้องพูดเพื่อ ตามยุตาลุ่มยาวยี่เต็มร้อยเชนเอวีมีมาอันยุตาดิโมกราติกมหาไม่เต็มร้อยMNDเนี่ยอาร์คัตต์ตัวอีรู้ที่ตุนยานิคุนซิซิยิซาไลปีเรนเอาไปมาโรเดต้าคันวีที่ใครเตะสมุริปูมีอะไรรู้แต่จวัดลูกชาดูริกาสูบาร์เลยพี่เขาเนี่ยจันวายลาเตียนิกาเนี่ยมีลาหนึ่งสัตว์ตัวยันที่แชมป์เนี่ยมีเอาไปมามีมีเอาไปเนี่ยแล้วเนี่ยจุนจันวิจาวเตะสองตัวคนอูชิกาบีที่ใครแต่ยายาชิตูต้องเสียชาวอูชิบาร์เลย
ไอ้ยามากูขายมีเนื้อตะกรุดเองเตะสองตัวเนี่ยแต่ยายาชิตูเสียชาวอูชิบาร์เลยตามยุติมีพ่อสิทิบุเย่เบี้ยยี่สุขุนชิตูลุยชิสงาการอเลชิเชียงมาตีเปียวดีฮะเจ้าเสียกำลังปูมันพินิเรลุสุบาร์เลยโอเปอเรชั่นมาสังเกตุยินดีเรียบปังควายมูเรียรู้ชีเคเรสุบินเมลเลตีเล่าที่สัวลามูรามชิวนะ ที่ออปเปอเรชั่นกาลาเย่ที่ออปเปอเรชั่นที่เรานำมาสู่เราปังควายมูเรียลงว่าชัดใจมีอยู่ที่นี่ตัดชูส่วนชั่วไปมาจนตะเบ็ดตัวมัวลู่ต้องเลี้ยงยาวที่ใครเลยฮาริติสงนาเนี่ยอาเนียตัวยาละบอนอพี่ดีปังควายมูเรียกาเนียร้ายลู่ลู่พี่นี่เลย
เชื่อมีเนี่ยมีเอาไปเนียมีสุกุยนำหาไม่ต้องไปกะเต็มไปในแคปิเรนเอาจันวายละมารอเบียกแค่ด้วยเยสเซตัวเก็บไว้ ถ้าพี่แม่มหาไม่ได้พูดด้วยฮะเนี่ยมีติ่งไปในผู้จูซามุเน่เต็มร้อยอ่ะปูตบียงกากไว้บุโจซามุดด้วยมีมีออกมาเป็นลูกศิษย์สุรากุชิชิลิลิมตีในเบาคุเชงมารอปีเยสเซปีกเรกะเนี่ยเย็บยันลาจาร์เร่เท่าเนี่ยชีเร่สิบเอ็ดชั่วโมงเบาเว่ปีแม่เร่ปีตูมีอาสวาฮะมีมีออกมาจานดีกุแค่นี้ใจยาบาร์เร่ ไอ้เจ้ามากูขายมีอันนี้กะปั้นเสียจีวามันยังไงเด้ดอกขี้เล็บปาบาร์เลยตู้มาตัวปาวเวมีตาสูงเลี้ยวชีบีเด็ดตุยันนี่คุณซีซีเอตุยไต่ไปเลยฮะตู้อยู่อันนั้นกูยาวละเด็กขามารอถ้าพี่เต็งช่างขยับบาร์เลยพี่แค่เจ้าหน้าอีน้องใบมารอเนี่ยงูเปียงเขยับบาร์เลยแม้สิลาสันยันนี่มารอดอกขี้ฮะตู้มาเย่จุดกางเปียวสูงเนี่ยเจ้าอยู่อันนี้เลยยามาจุดตัวชาซิ
ไม่หนีมีเขาบาร์เลยเนี่ยมีเอาไม่หนีมีได้จ้าตัวมาเย่เนี่ยเป็ดทุกองเอากันนี่จีเราเพลียเลยยาบาร์เลยตัวจุนแก่ดอกจำเป็นเนี่ยจะมาไม่หนีมีได้เนี่ยก็ยันตัวนี้จะเนี่ยเวลีมีเอาทาราโรบ้ามันมีอาบุไปลงนี้มีเล่าเราไม่ดีเราจะมาเราไม่หนีมีได้เนี่ยก็ประมาณสิบตารีจีขนาดขนาดหลักแค่เดนี่ยาเวลีจะมาไม่หนีมีได้เนี่ยก็สิ่งของสิ่งที่ต้องแค่เนี่ยเนี่ยนี่เลยบ่ อุ้ยสังกัดรอดอกขี้ยังเอ็นนี่ชิมพี่บาร์เลยตัวก็ไม่มีเยลูนี่เลยลุงเอตัวบ้าตัวก็มีมาสิตาเร่ตัวเอ็นนี่มาไม่เท่านั้นสังจีนี่แค่เรื่องสุบาร์เลยไม่จ้าตัวเย่จ้วยตัวเงาส่งส่งตัวเร่ด้วยสนิทจ้าเล่จินติจ้ามุมสิกาบีเม่ตัวกูร้ายไม่ชิลิมบุส่งพี่แค่บาร์เลยตัวกูร้ายมีมีออกมาไล่พี่ตาอารมณ์ชิเซนี่บาชิบีลูอุ้ยสังกัดสุบาร์เลย
ที่ได้ผลเนาะจะน้องเชี่ยวเท่าไงจะน้องเชี่ยวเข่งไงไอ้เราจะรู้สึกปีนี้อยากให้เราบ่จะให้เราเข่งเราบ่ไอ้เราดูว่าเราดีเจ้าหน้าที่เนี่ยรู้ว่าที่เราตลอดเนาะไอ้เราเข่งเข่งได้บ่ไอ้เราแต่ไอ้เราไม่จะน้องเข่งดีได้ท่านเนาะแต่ว่าเจ้าหน้าไปเข่งรู้ไปเข่งเที่ยวที่ละมาเลยเนาะจะตลกเข่งเนี่ยรู้แต่ยาวแต่ตาบ่จะตลกแต่ตาบ่หน้าแต่ตาบ่ไอ้เรา
เนี่ยมีออกมาต้องพิจารณาอาชีพการลูกคุณยึดคู่พิเดอแต่สินตังคุณกูชูพาวดาพิจารณ์ในงานเด็กอุบลเรียนเนี่ย တဘောတူညီချက်ကိုချိုးဖောက်တာဖြစ်ပါတယ်ဒါပေမဲ့စိတ်မကောင်းစွာနဲ့ပဲမြန်မာနိုင်ငံဟာ1990ခုမြေမြုပ်မိုင်းတာစီဆန့်ကျင်ရေးတဘောတူစာချုပ်ကိုအခုချိန်ထိလက်မှတ်မထိုးထားရသေးပါဘူးဒါပေမဲ့မြေမြုပ်မိုင်းအသုံးပြုတာကတရားမဝင်ပါဘူးအဲ့ဒီစာချုပ်ဟာအစိုးရမဟုတ်တဲ့အခြားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့သက်ဆိုင်မှုမရှိပေမဲ့ချင်းနွေရဲ့နိုင်ငံရေးအဖွဲ့ကမြေမြုပ်မိုင်းအသုံးပြုခြင်းကိုတာမြင့်ထားတဲ့ Geneva Call Deed of Commitment ကို2000ခုနှစ်ကလက်မှတ်ရေးထိုးထားပါတယ်လက်ရှိမှာချင်းနွေကကုခိုင်မြို့နယ်ကိုထိန်းချုပ်ထားပါတယ်တောင်မျိုးသားလူမျိုးရေးတက်မလို့ PSOF ချင်းနွေရဲ့ပြောရေးဆိုခွင့်ရှိသူလွေရီဦးကတော့တတိယနှစ်ခွင်စီစဉ်ရေးအတွင်းကသူတို့တပ်စခန်းတွေကိုကာကွယ်ဖို့တပ်စခန်းတွေနားမှာသာမြေမြုပ်မိုင်းတွေမြုပ်ထားတယ်လို့ဆိုပါတယ်လက်ရှိချိန်မှာလည်း TNW အနေနဲ့မိုင်းရှင်းလင်းရေးတွေအတွက်လူရင်းအားတရာကျော်အသုံးပြုထားတယ်လို့ဆိုပါတယ်ဒါပေမဲ့သူတို့မှာပစ္စည်းကရိယာလုံလုံလောက်လောက်မရှိတဲ့အတွက်ဒေတာခံတွေဖြစ်စေခြင်းတလို့အမြန်မလုံနိုင်သေးဘူးလို့ဆိုပါတယ်
လက်ရှိကျမတို့ထိရှိနေရတဲ့မိုင်းကစစ်ကောင်စီထောင်ထားတဲ့မိုင်းတွေဖြစ်တယ်ပေါ့နော်။မြေမြုပ်မိုင်းရဲ့လက်လုံးမိုင်းရဲ့အဲ့ဒါတွေဒီစစ်ကောင်စီကလည်းတူထောင်တော့ကတူလေအာခိနဲ့နေပညာနဲ့ထောင်ထားတာဖြစ်တဲ့အတွက်ကြောင့်ကျမတို့ဒီမိုင်းရှင်းလေးကြီးကလေးရနဲ့ပြန်ရှာတဲ့ချိန်မှာတချို့အတွေမပေါ်တဲ့ပိုင်းတွေရှိတယ်။ဒါကြောင့်မို့ဒီမိုင်းတွေအများကြီးတော့အကြံပါတည်တယ်ပေါ့နော်။အထူးဖြင့်စစ်ကောင်စီထိုင်ထားတဲ့အထိုင်တပ်တွေနေရာမှာသူပုံများပါတယ်
မြေမြုပ်မိုင်းရှင်းလင်းရေးလုပ်ငန်းစဉ်တွေဟာမိုင်းတံကိုခံခဲ့ရတဲ့ဒေါ်အီအီပြုံးလိုဒေတာခံတွေအတွက်ကတော့အချိန်မမီနိုင်တော့ပါဘူးသူခင်ပွန်းဆုံးပြီးကြတဲ့ကကြံနေခဲ့တဲ့ကလေးငါးယောက်ကိုကျွေးမွေးဆောင်ရှောက်ဖို့ရုန်းကန်နေရပါတယ်သူမမိုင်းမနီမီခင်ကဒေါ်ခင်ကြီးကလည်းဟင်းတီဟင်းရွက်တွေစိုက်ပျိုးရောင်းချပြီးမိသားစုအတွက်အဓိကပိုက်ဆံရှာသူဖြစ်ပါတယ်အခုတော့လမ်းတော်မလျှောက်နိုင်တော့ပါဘူးသူကျွဲကိုတွက်ရောက်ရှာချင်းမိုင်းနိမိစင်တို့ကသူမရဲ့ညာခြေထောက်အောက်ပိုင်းဆုံရှုံရပါတယ်ဘယ်ဘက်ကလည်းထိခိုက်ဒဏ်ရာရထားပါတယ်အဲ့ဒီဒဏ်ရာတွေအတွက်အခုချိန်ထိကုသမှုခံယူနေဆဲဖြစ်ပြီးနောက်ပိုင်းမှာတော့ခြေတူးတက်နိုင်မယ်လို့မျှော်လင့်ထားပါတယ်ဒေါခင်ကြီးကတော့သူ့လိုအဖြစ်ဆိုးမျိုးကိုဘုဒ္ဓကိုမှမကြုံတွေ့စေချင်တော့ပါဘူးဒါကြောင့်လေမြေမြုပ်မိုင်းတွေကိုပိုပြီးသတိထားနေတိုင်းဖို့ဒေတာခန်တွေကိုတိုက်တွန်းချပါတယ်
။ OM စံတဲ့ဤတွန်ချေတဲ့ဘဟာကို
အတိပေးချင်တာကတော့ဘဒူးမမြေမြုပ်မိုင်းရှိနိုင်တဲ့နေရာတွေကိုမတွားဖို့ပေါ့။ကျမဖြစ်သွားတာတော့ကိုဘလောက်ထင်ရရလဲဘလောက်ထိနာကျင်ရလဲဘလောက်တောင်ခံလိုက်ရလဲစေကူတာဖို့အတွက်ပတ်စံလဲအများကြီးကုန်တယ်။မျက်နှာငယ်ရတယ်ဘဝပြတ်သွားတယ်လို့ဖြစ်သွားတယ်အားလုံးသတိထားစေချင်တယ်။
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လင်းတဲ့ဒိုတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ရှမ်းပြည်မြောက်ပိုင်းမြေမြုံပိုင်းပြဿနာပါ။မကြာခင်ဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကဘာနောက်အာရှနိုင်ငံရဲ့ပါဝင်အပတ်စဉ်ကဏ္ဍတွေဇက်တိုက်လာဖို့ရှိပါသေးတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင
်။ VOA အမေရိကန်တန်ရဲ့စနေညအစီအစဉ်တွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်။အခုဒုတိယပိုင်းနောက်ပတ်စဉ်ကဏ္ဍတွေတဲ့ဥတုကွယ်လွန်ခဲ့မှုအထူးအစီအစဉ်ကြောင့်လေယာစီဝါကန္တာကိုမထုတ်လွှင့်နိုင်တော့ပေမဲ့အာရှနိုင်ငံရေးဥရုယာဒီနဲ့သတင်းတွေတက်ကတုဒ္ဒအစီအစဉ်တွေမလာခင်ဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ပထမပါမြန်မာနိုင်ငံရဲ့ဖြစ်နိုင်ပဋိပက္ခရဲ့ဖြစ်နိုင်ပွဲတွေကိုပြောထားပါတယ်အပိုင်းနှစ်ပါဩစတြေးလျနိုင်ငံ Lowell Institute ကသုံးသက်သူမော်ဒါပီတန်ဆက်ရမြင့်ကိုခြေခံပြီးမြန်မာပြည်တွင်းစစ်ရှိန်သေသွားနိုင်သလားဆိုတာကိုသုံးသက်ထားပါတယ်မြန်မာရေးသုံးသက်သူဦးသန်းစိုးနိုင်ကိုမေးထားတဲ့ဥတ္တမောင်တန်ပြပြပေးပါအောင်ခင်ဗျာ
မအေးတမ်းတဒူမော်တန်ပီတာဆန်ရဲ့သုံးသက်ချက်စာရန်ထဲမှာပါရှိတဲ့ဖြစ်လာနိုင်ပွဲစစ်ချင်းတွေတော့ကျွန်တော်တို့မြမအေးသုံးသက်သူဦးသန်းစွန့်နိုင်တဲ့ဆွေးနွေးတင်ပြနေတာပါပထမပိုင်းတော့ဖြစ်နိုင်ပွဲအခြေအနေနှစ်ရပ်ကိုတင်ပြပေးပါတယ်အစိုးရပြုတ်ကျနိုင်တဲ့အခြေအနေနဲ့ဗက်ဒရယ်ဒီမိုကရေစီတပ်တွေကနေပြည်တော်အထိထိုးစစ်ဆင်နိုင်မနိုင်ဆိုတော့ကိုပြီးခဲ့တဲ့ပတ်မှာကျွန်တော်တို့ဆွေးနွေးတင်ပြခဲ့ပါတယ်အခု မော်တန်ပီတာဆန်ပြောတဲ့တတိယဖြစ်နိုင်ပုံအခြေအနေကိုဒီပတ်ဆက်လက်တရားပါမယ်ဆိုတော့ဒီမြင်ကွင်းမှာတော့အခုရရှိနေတဲ့လက်နက်ကိုင်တိုက်ပွဲအချိန်ကကြာလာမယ်စစ်ကောင်စီကEA ကိုခေါ်တဲ့တိုင်းနာလက်နက်ကိုင်ဖွဲ့တွေနဲ့အပြည့်အဖို့ပုံပြီးတွန်းအားပေးလာမယ်ဒါပေမဲ့ NUG နဲ့ PDF တွေနဲ့တော့စစ်ကောင်စီကဆွေးနွေးမှာမဟုတ်ဘူးပြီးတော့အရသာအရေးချုပ်လို့ရအောင်လဲရွေးကောက်ပွဲပုံစံတစ်ခုကိုသွားမယ်ဒါတွေအကုန်လုံးကမြန်မာပြည်ပြဿနာကိုဖြေရှင်းနိုင်မှာတော့မဟုတ်ပါဘူးလို့မစ္စတာပီတာဆန်နာဆိုပါတယ်ဒါပေမဲ့တစ်ဖက်မှာလည်းဒီလိုလောက်လာစရာကြောင်းရှိတယ်အချင်းလွတ်လပ်ရေးအဖွဲ့ KIO နဲ့ပြည်ရင်မျိုးသားအစည်းအရုံး KNU တို့ကတော့အပြည့်ရဖို့တရားဝင်သဘောတူကြမှာမဟုတ်ပါဘူးဒါပေမဲ့စစ်တပ်ကမတိုက်အောင်တော့ထိတ်တဲရန်တွေးတာမျိုးတွေလည်းဒီမြင်ကွင်းမှာရှင်းချလာနိုင်မယ်တိုင်းသားအဖွဲ့တွေအတွက်ဒီမြင်ကွင်းကအကျိုးရှိတာကတော့အောင်ချုပ်မှုနဲ့ပြည်သူဝန်ဆောင်မှုကိုပို့ပြီးသူတို့ပြည်နယ်တွေမှာခိုက်ပါအောင်တည်ဆောက်နိုင်တာပါပဲတဲ့မကြခင်ကဖက်ဒရယ်ဒီမိုကရေစီလက်နက်ကိုင်တိုက်ပွဲအောင်မြင်တာတွေဆိုတဲ့တောင်းကနေကြီးလိုက်ရင်တော့ဒီမြင်ကွင်းကအလွန်ကိုအစိုးမြင်တဲ့မြင်ကွင်းဖြစ်နေနိုင်ပါတယ်လို့လည်းပစ္စတပီတာဆန်ကပြောပါတယ်ဆိုတော့ဒီလိုမြင်ကွင်းကတော့ဖြစ်လာနိုင်တယ်လို့ဆရာထင်ပါတယ်ဆရာဘယ်လိုမြင်ပါလဲခင်ဗျာ
အဲ့ဒီဘိုင်းကတော့ဗမာပြည်ရဲ့ကျွန်တော်တို့အခုမြို့တော်လိုင်းရဲ့အနာဂတ်နဲ့ပတ်သက်ပြီးအရေးကြီးဆုံးဘိုင်းမှာအဲ့ဒီအရေးကြီးဆုံးဘိုင်းမှာအခုကျွန်တော်မြင်တဲ့လောက်ပြောရလို့ရှင်ခုနလိုပြည်နယ်တစ်ခုချင်းလိုက်လွတ်မြောက်သွားပြီဆိုရင်အခုအုပ်ချုပ်ရေးအဖွဲ့တွေကျွန်တော်တို့အုပ်ချုပ်ရေးလုပ်ထိန်းတို့သူတို့ဟိုပြည်နယ်ထဲမှာသူတို့ပြည်နယ်ရင်းတည်ဆောက်ရေးပေါ့ရနော်စတိတ်ဝင်ပြီးလုပ်ငန်းစဉ်တွေလုပ်ကြဖို့ဆိုတာသဘောပေါက်ကြပါသဘောပေါက်ကြပြီမဲ့ကျွန်တော်တို့တညီတညွတ်ထဲနော်ကျွန်တော်တို့ဟိုလမ်းစဉ်တစ်ခုတည်းအောက်မှာတော့မဟုတ်ဘူးပေါ့ခင်နော်ချင်းမှာဆိုလို့ချင်းသဘောထားကွဲလာတာလေးတွေလည်းကျွန်တော်တို့တွေ့နေရပါအလားတူခြားသောကျွန်တော်တို့ဟိုဂရနီဒေတာမှာဂျာပြအစိုးရထူအောင်တာဒါတွေလည်းတွေ့ရပါဒါပေမဲ့ဂရနီဒေတာမှာတော့ကျွန်တော်တို့ဂျာပြအစိုးရထူအောင်နိုင်တဲ့အခြေအနေမရှိပါဘူးအဲ့တော့ပြောချင်တာကဒီအုပ်ချုပ်ရေးစနစ်တွေထူအောင်ပြလိုက်တာဟာနော်ဒါကအခုတော့အစပြုနေပါပြီအဲ့ဒါတွေအတွက်နိုင်ငံတကာကကျွန်တော်တို့ဒီညာရှင်များရဲ့နော်အကြံပေးမှုတွေနော်ကျွန်တော်တို့လုံဆောင်ရေးစနစ်တွေနဲ့ပတ်သက်တဲ့ကိစ္စတွေကြီးကူညီတွေဒါတွေကလိုအပ်ပါတယ်ရှိလဲရှိနေကြပါတယ်ဒါပေမဲ့ကျွန်တော်အဲ့အရာတွေကိုကျွန်တော်ကတော့မစိုးရိမ်ပါဘူးစိုးရိမ်တာကပြည်လာနိုင်တဲ့နိုင်ငံတကာဆွတ်ဖက်မှုတွေနဲ့ပတ်သက်တဲ့ကိစ္စမှာကျွန်တော်အလွန်စိုးရိမ်ပါတယ်နိုင်ငံတကာဆွတ်ဖက်မှုကအထူးသဖြင့်တော့ပြည်ရဲ့စုဖွဲ့မှုပြည်ရဲ့စုဖွဲ့မှုကကျွန်တော်တို့တော်တော်လေးကိုနေဆိုင်ပြီးတော့တော်တော်လေးကိုကျွန်တော်တို့အပြန့်ကျဲဘာကြောင့်လဲဆိုတော့သူကမြောက်ပိုင်းမှာရှိတဲ့ညောင်သုံးဘွယ်ကိုသူပြည့်စင်ခြင်းနဲ့ဆန္ဒအတိုင်းကောင်းထဲပေါအောင်သူကမုတ်ချပြားပေးပါလေအခုကိုရခိုင်မှာသူကကျွန်တော်တို့ငင်းငယ်ဆွေးနွေးပွဲဖြစ်ပေါ်ဘူးတခိုင်းကိုကျွန်တော်တို့ချမ်းမြောက်ပါလို့ငင်းငယ်ဆွေးနွေးပွဲဖြစ်ပေါ်ဘူးဆိုရဲကိစ္စတွေတွန်းဆော်နေတာရှိပါတယ်အဲ့ဒီထဲမှာအခုနောက်ပိုင်းသတင်းအရကျွန်တော်တို့ရုရှားကဒဝယ်ရင်နဲ့စိတ်ကန်ကိုနော်လုတ်ကင်ဆောင်ရမယ်ဆိုရဲအပေးယူနေလှုပ်လာတယ်နောက်တရုတ်ကလည်းပဲတရုတ်ကိုလည်းမင်းအွန်လိုင်းမျိုးကနေပြီးတော့ကျွန်တော်တို့ဟိုမြစ်ဆုံဒီကရာစီမံကိန်းပြန်အောင်ထဲပုံဆိုရဲသဘောထားတွေနဲ့ကန့်လန့်လာတာရှိပါတယ်ဆိုလိုတာကတော့သူကတော့ပြည်တည်ရေးအတွက်ကူညီပေးမဲ့နိုင်ငံတကာအင်အားစုကြီးတွေမှန်မြဘာပဲပြပြပြเนาะတိုင်းပြည်ကကျွန်တော်တို့တိုင်းပြည်ရဲ့ဟိုနယ်မြေသံဇာတာဘာပဲပြပြအကုန်လုံးရက်တည်လက်ရောမယ်သူရဲ့ရက်တည်မှုကိုအမခံပေးဖို့လူတွေဆိုရဲအဆင့်တန်းတီအောက်တန်းကျသွား ရောက်ရှိနေတဲ့အနေအထားရှိပါတယ်ကျွန်တော်တို့ရဲ့မူလယဉ်မှန်းချက်ဖြစ်တဲ့ Federal Democracy ထူထောင်ရေးဆိုတဲ့ကိစ္စကိုကျွန်တော်တို့ညီညွတ်ညွတ်ညွတ်နဲ့မဟာဗျူဟာမြောက်လှုပ်ရှားမှုတွေကိုတစည်းတစ်လုံးတည်းနော်တနိုင်ငံလုံးအတွက်ပေါင်းစပ်ညှိနှိုင်းလှုပ်ဆောင်နိုင်တဲ့အခြေအနေမရှိလို့ရှိရင်ကျွန်တော်တို့တိုင်းပြည်ဟာစီးရီးယားပြည်ရဲ့ကံကြမ္မာမျိုးနဲ့ကြုံရနိုင်တဲ့အခြေအနေဆိုကြီးရင်ဆိုင်နေရတယ်အဲ့ဒါကိုကျွန်တော်တို့သတိရှိရှိနဲ့ကျွန်တော်တို့ညီညီညွတ်ညွတ်နဲ့ဥပပေါင်းဆောင်ရွက်နိုင်ကြဖို့လုံးနေတဲ့အချိန်ဖြစ်တယ်အဲ့ဒါကျွန်တော်တို့ဗမာပြည်ရဲ့အနာဂတ်အတွက်အရေးကြီးတဲ့ကျွန်တော်တို့အချက်ပေးချက်သတိပေးချက်လုံးစော်ချက်ဖြစ်တယ်အဲ့ဒါကိုကျွန်တော်တို့ညီညီညွတ်နဲ့ဝိုင်းဝန်းပြီးတော့ကျွန်တော်တို့ခုခံကာကွယ်ကြသွားကြဖို့လူတွေလို့ကျွန်တော်ကတော့မြင်ပါတယ်ခင
်ဗျာဒီနောက်ဆုံးမိန့်ခွန်းပါဒီ3နှစ်နဲ့5နှစ်အတွင်းထဲမှာပေါ့နော်စင်ရွေးကဘယ်လိုများဖြစ်ပေါ်လာလိုက်ပဲလို့ဆရာထင်ပါတယ်ခင်ဗျာ
။မာရိယာကိုစောတော်ရဲ့
စစ်ကောင်စီကိုကျွန်တော်တို့ဒီ3နှစ်နဲ့5နှစ်အတွင်းမှာကျွန်တော်တို့စစ်ကောင်စီရဲ့စိတ်အင်အားကိုဘုံဘုံလေးပြိုကျအောင်ကျွန်တော်တို့ကြိုလဲနိုင်တဲ့အခြေအနေတက်ကိုညီညီညွတ်ညွတ်မာဗျူဟာကြကြပူးပေါင်းဆောင်ရွက်နိုင်ရမယ်ဆိုရောက်ရှိနိုင်ပါတယ်တို့တော့ဗမာပြည်ရဲ့ပြဿနာကအဲ့ဒါနဲ့မပြီးပါဘူးကျွန်တော်တို့တချို့တော့ကျွန်တော်တို့အခုဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုပြောကြပြီမဲ့တချို့ကလည်းနော်ဖက်ဒရယ်နဲ့ရုံပြီးတော့တောင်းဆိုခြင်းနဲ့အနေထားတွေနောက်ပြီးတော့ဖက်ဒရယ်ဆိုတာကိုယ့်ပြည်နယ်ကိုနော်ကိုယ်တိုင်းပြည်တွေကွန်ဖက်ဒရိတ်လို့လုပ်ချင်တဲ့အင်အားစုတွေလည်းရှိနေပါတယ်အဲ့ဒါတွေအပေါ်မှာကိုယ်ပိုင်လည်းလင်းပြောရရင် NUG အနေနဲ့လည်းအဲ့ဓာဒီအပေါ်မှာနိုင်ငံရေးရာစီးရေးရာလွှမ်းမိုးနိုင်တဲ့အခြေအနေမရှိသေးပါဘူးစီးအောင်ရေးရာမြွေမြီများကျွန်တော်တို့အဲ့ဒီအခြေအနေကိုထိန်းသိမ်းနိုင်မယ်ဆိုတဲ့အနေအထားလည်းမသိသေးပါဘူးဒါကြောင့်မို့အခြေအနေကတော့ကျွန်တော်တို့စစ်ကောင်စီလွန်ကာလမှာတိုင်းပြည်ရဲ့အနေအထားကတော်တော်လေးကိုစိုးရိမ်စရာကျွန်တော်တို့ကောင်းတဲ့ကျွန်တော်တို့ဟိုအပြိုပြိုအလဲလဲနဲ့เนาะကျွန်တော်တို့ယက်တီတည်ရမယ်တည်ကြယက်တီရမယ်အနေစားတစ်ခုရောက်ရှိသွားနိုင်ပါအဲ့ဒီအခြေအနေကခုနကကျွန်တော်ပြောတဲ့နိုင်ငံတကာအင်အားစုတွေကသူတို့အကျိုးစီးပွားတွေအတွက်ဗမာပြည်ရဲ့အနာဂတ်ကိုကျွန်တော်တို့ဖျက်ဆီးဖို့အတွက်လှုပ်ဆောင်နေတဲ့လုပ်ငန်းတွေအတွက်အခွင့်အလမ်းကောင်းတွေဖြစ်လာနိုင်ပါအဲ့ဒါတွေကိုတင်းကြီးတကြွတဲ့ကျွန်တော်တို့ပူပေါင်းဆောင်ရွက်ပြီးတော့ကျွန်တော်တင်းကြီးကြွတဲ့ကျွန်တော်တိုင်းပြည်ရဲ့အနာဂတ်ဖက်ဒရယ်ဒီမိုကရေစီအခွင့်အရေးတွေကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့အကောင့်တွေဖော်နိုင်စွာရှိမယ်ဆိုလို့ရှိရင်တော့ကျွန်တော်တိုင်းပြည်ဟာနောက်3နှစ်ကနေ5နှစ်အတွင်းမှာအချိန်ကြီးကောင်းနေစီပြန်ရောက်နေပါလေအဲ့လိုမှမဟုတ်လို့ရှိရင်တော့ကျွန်တော်တို့စီးရီးယားရဲ့ကံကြမ္မာမျိုးလို့ကျွန်တော်တိုင်းပြည်ဟာလုံးဝကိုကျွန်တော် face stick အဖြစ်နော်အပိုင်းပိုင်းအစစပြိုကွဲသွားမယ်အနည်းချောကပါကြီးကစောင့်နေတယ်ဆိုတော့ကျွန်တော်ကတော့မြင်နေတဲ့အကြောင်းကိုကျွန်တော်ပြောလို့ပါဟု
တ်ကဲ့ဆရာကြီးကျေးဇူးအများကြီးတင်ပါတယ်ဆရာအခုဆွေးနွေးတင်ပြသွားသူကတော့မြမရင်အသုံးသက်သူဆရာဦးသားဆိုးနိုင်ဖြစ်ပါတယ်ကျွန်တော်တပေါင်းတတ်ပါ
မြန်မာပဋိပက္ခဖြစ်နိုင်ခြေတွေကိုဥတ္တမောင်တန်ဆွေးနွေးသုံးသပ်ပေးကြတာပါအခုတော့အာရှနိုင်ငံရေးပါအာရှတဲ့အမေရိကန်တရုတ်ရေးပါမှုကိုပြောထားပါတယ်ထိုင်ဝမ်ရေးတင်းမာနေချိန်တရုတ်နဲ့အမေရိကန်ကာကွယ်ရေးဝန်ကြီးတွေစင်ကာပူရှန်ဂရီလာညီလာခံမှာတင်ပမှာတွေ့ခဲ့ကြပါတယ်ထိုင်ဝမ်လွတ်လပ်ရေးကစစ်ပွဲပဲလို့တရုတ်ကထပ်ချင်းချောက်လိုက်ပြန်ပါတယ်နောက်တရုတ်ဂျပန်တောင်ကိုရီးယားထိပ်သီးပွဲဆုံးမြို့တော်မှာလုပ်ခဲ့ပါတယ်ကုဆုံမှုကြော်ပြပြပေးပါအောင်ခင်ဗျာ
နှစ်စဉ်စင်ကာပူနိုင်ငံရှန်ဂရီလာဟိုတယ်မှာကျင်းပတဲ့ရှန်ဂရီလာအာရှလုံခြုံရေးညီလာခံကိုမေလ31ရက်နေ့ကကျင်းပပါတယ်။နိုင်ငံပေါင်းစုံ45နိုင်ငံကကာကွယ်ရေးပညာရှင်တွေအပါအဝင်ဝန်ကြီးဌာနအဆင့်ကိုယ်စားလှယ်49ဦးနဲ့အ အစင်းမြင့်ကာကွယ်ရေးတာဝန်ရှိသူ40ကျော်တက်ရောက်တယ်လို့စင်ကာပူကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်ဒီအစည်းအဝေးပြင်ပမှာတရုတ်ကာကွယ်ရေးဝန်ကြီးဒွန်ချန်းနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့တွေ့ဆုံခဲ့ကြပါတယ်ပီတကွန်စစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူကတော့နှစ်ဖက်ကာကွယ်ရေးဝန်ကြီးဌာနတွေအကြားဓာတ်ရိုက်ဆက်သွယ်ပြောဆိုနိုင်တဲ့ဆက်သွယ်ရေးလမ်းကြောင်းတွေဖွင့်ထားဖို့ကိစ္စဆွေးနွေးမယ်လို့မျှော်လင့်ရတယ်လို့ပြောပါတယ်တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝူချင်းကတော့အမေရိကန်အနေနဲ့တရုတ်ပြည်တပြည်တည်းမူအတိုင်းဆက်လက်ရပ်တည်ဖို့နဲ့ထိုင်ဝမ်ခွဲထွက်ရေးသမားတွေကိုမကူညီဖို့တရုတ်ကာကွယ်ရေးဝန်ကြီးကတိုက်တွန်းခဲ့တယ်လို့ဆွေးနွေးပွဲအပြီးမှာထုတ်ပေါ်ပြောဆိုပါတယ်လောလောဆယ်အင်ဒိုပစိဖိတ်ဒေသအတွင်းထိုင်ဝမ်အစိုးရအသစ်တက်လာပြီးနောက်တရုတ်နဲ့ပုံမိုတင်းမာမှုတွေဖြစ်နေသလိုတောင်တရုတ်ပင်လယ်ပြင်ပိုင်တဲ့ကိစ္စကြောင့်ဖိလစ်ပိုင်နဲ့တရုတ်အကြားထိတိုက်တိုးမှုတွေဖြစ်နေပါတယ်အာရှဒေသတွင်တရုတ်ဟာဆင့်အင်အားကြီးထွားလာနေသလိုရေတပ်အင်အားတွေလည်းတိုးချလာနေပါတယ်။တစ်ဖက်မှာလည်းအမေရိကန်ကမဟာမိတ်နိုင်ငံတွေနဲ့အာရှဒေသတွင်စီရေးလေ့ကျင့်မှုတွေတိုးလှုပ်လာနေပါတယ်။အင်ဒိုပစိဖိတ်ဒေသတွင်ဩဇာလွှမ်းမိုးနိုင်ရေးတရုတ်နဲ့အမေရိကန်အကြားအားပြိုင်နေတယ်လို့သုတေသီတွေကသုံးသပ်ပါတယ်။စင်ကာပူကနိုင်ငံရေးသုတေသီယူဂျင်းတန်ကတော့ဒီနိုင်ငံတွေအကြားတနိုင်ငံနဲ့တနိုင်ငံစစ်ဖြစ်လို့တယ်လို့တော့သူအနေနဲ့မထင်ဘူးလို့ပြောပါတယ
် So I don't think countries are really looking to go to war with each other
ဒီနိုင်ငံတွေအနေနဲ့စစ်ဖြစ်လိုတယ်လို့တော့ကျွန်တော်မထင်ပါဘူးဒါပေမဲ့တခါတလေတွက်ချွတ်မှုတွေလွဲချော်ပြီးစစ်ပွဲနဲ့ပတ်သက်တဲ့စိုးရိမ်ပူပန်မှုတွေဖြစ်တတ်ပါတယ်အဲ့ဒီမှာအခြေအနေတွေကိုပုံမဆိုးသွားပြီးအင်အားတုံးတာတွေဖြစ်လာတတ်ပါတယ်ဒေသတွင်းနိုင်ငံတွေအနေနဲ့ပဋိပက္ခတွေထက်ကိုဗစ်ကပ်ဘေးလွန်စီးပွားရေးပြန်လည်တိုးတက်ကောင်းမွန်လာတာကိုပေါ်လိုချင်ကြမှာပါ
။ပညာရှင်တွေအတော်များများကတော့စစ်ပွဲကိုရွေးချယ်ကြမှာမဟုတ်ဘူးလို့တွက်ပါတယ်။ဒါပေမဲ့လည်းလောလောဆယ်ထိုင်ဝမ်လိုအရေးမှာစီးရေးထိတ်ချောက်မှုတွေမြင့်တက်လာနေပါတယ်။ထိုင်ဝမ်မှာမေလ20ရက်နေ့ကတာဝန်စတင်ထမ်းဆောင်တဲ့သမ္မတလိုက်ချင်းတင်နဲ့သူ့ရဲ့ DPP ပါတီကိုလွတ်လပ်ရေးလိုလားသူလို့တရုတ်ကဆွဆွဲပြီးထိုင်ဝမ်အနေစီးရေးလေ့ကျင့်တာတွေလုပ်ခဲ့တယ်လို့ထိုင်ဝမ်လွတ်လပ်ရေးဆိုတာစစ်ပွဲပဲဖြစ်မယ်လို့မေလ30ရက်နေ့မှာတရုတ်အစိုးရကထပ်မံချင်းချောက်ပါတယ်တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝူချင်းကအခုလိုပြောဆိုခဲ့ပါတယ
်လက်ချင်းတော်520講話充斥著對台灣同胞的欺騙對
台灣လွတ်လပ်ရေးဆိုတာစပွဲပါပဲတပိုင်းစီခွဲလိုက်ရင်ငြိမ်းချမ်းရေးရှိတော့မှာမဟုတ်ပါဘူးအမျိုးသားအချုပ်ချာပိုင်မှုနဲ့နည်းမျိုးပိုင်ဆိုင်မှုကိုအလေးနဲ့ထားကာကွယ်မှာပါတရုတ်ပြည်သူတပ်မတော်အနေနဲ့အပြည့်အဝပြင်ဆင်ထားပြီးအမြင့်ဆုံးတက်လန့်ထားပါတယ်ထိုင်ဝမ်လွတ်လပ်ရေးကြိုးပမ်းမှုနဲ့ပြည်ပကနေဝင်ရောက်နှောက်ယှက်မှုတွေကိုပြက်ပြက်သားသားခြေမုံသွားမှာဖြစ်ပါတယ
်သမရလိုင်ရဲ့ DPP အစိုးရဟာအမေရိကန်အားကိုးနဲ့လွတ်လပ်ရေးရဖို့ကြိုးပမ်းနေတယ်လို့တရုတ်ကဆွဆွဲပါတယ်ထိုင်ဝမ်သမရလိုင်ချင်းတင်နဲ့ DPP ပါတီကတော့စစ်ပွဲဟာဖြေရှင်းရမယ့်နည်းလမ်းမဟုတ်ဘဲဆွေးနွေးဖြေရှင်းမယ်လို့ပြောဆိုထားပါတယ်ထိုင်ဝမ်အနေနဲ့တရုတ်ထံကနေလွတ်လပ်ရေးကိုတောင်းဆိုမှာမဟုတ်ပါဘူးဒါပေမဲ့ထိုင်ဝမ်ဟာအချုပ်အခြာရှိတဲ့နယ်မြေတစ်ခုဖြစ်နေပြီးသားဆိုတဲ့အချက်ကိုတော့ဆက်လက်ကင်ဆယ်ထားပါတယ်။အခုလိုအချိန်မှာပဲဂျပန်တောင်ကိုရီးယားနဲ့တရုတ်သုံးနိုင်ငံထိပ်သီးဆွေးနွေးပွဲကိုမေလ29ရက်နေ့ကတောင်ကိုရီးယားနိုင်ငံမြို့တော်ဆိုးလ်မှာပြုလုပ်ခဲ့ပါတယ်။ဒီထိပ်သီးအစည်းအဝေးဟာ2009ခုနှစ်ကတည်းကစတင်ခဲ့တာဖြစ်ပြီးစီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအတွေ့ဖြစ်ပါတယ်။ဒါပေမဲ့ဂျာကာလာတွေမှာဒီနိုင်ငံတွေအကြားဆက်ဆံရေးအဆင်မပြေတာတွေရှိခဲ့သလိုထိပ်သီးအစည်းအဝေးဟာလည်းပြတ်လတ်နေခဲ့ပါတယ်။အခုပြန်လည်ကျင်းပတဲ့ထိပ်သီးဆွေးနွေးပွဲနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးအစည်းအဝေးမှာတရုတ်ဝန်ကြီးချုပ်လီချန်းနဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတောင်ကိုရီးယားသမ္မတယွန်ဆိုယိုတို့တက်ရောက်ခဲ့ပြီးသုံးနိုင်ငံစီးပွားရေးလုပ်ငန်းပူးပေါင်းဆောင်ရွက်ရေးအတွက်ထပ်မံသဘောတူခဲ့ကြပါတယ်။သက်ဆိုင်ရာနိုင်ငံတွေရဲ့စီးပွားရေးလုပ်ငန်းရှင်များအသင်းတာဝန်ရှိသူတွေနဲ့လုပ်ငန်းရှင်ကိုယ်စားလှယ်တွေယာနဲ့ချီတက်ရောက်ခဲ့ပါတယ်။အခုလိုသုံးနိုင်ငံထိပ်သီးအစည်းအဝေးစတင်တဲ့နေ့မှာပဲမြောက်ကိုရီးယားကကိုပိုင်ဆက်တလိုက်ဂျိုဒူတလုံးကိုလွှတ်တင်ခဲ့ပါတယ်။ဒါပေမဲ့ဒီဂျိုဒူကပြတ်ကျခဲ့ပါတယ်။မေလ30ရက်နေ့မှာနောက်ထပ်မစ်ဆိုင်းတုံးတွေစမ်းသပ်ပစ်ခတ်ပါတယ်။သုံးနိုင်ငံထိပ်သီးအစည်းအဝေးပြင်ပမှာတရုတ်တောင်ကိုရီးယားတရုတ်ဂျပန်တို့တီးခြားတွေ့ဆုံခဲ့ပါတယ
်။ကက်ဆိုတိုကိုမေဂရုအဂျိုဆေဝို含む東
တရုတ်ဝန်ကြီးချုပ်လီချန်းနဲ့တွေ့ဆုံခဲ့တဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကတော့ဂျပန်နိုင်ငံအနီးတရုတ်ရဲ့စီးရေးလေ့ကျင့်မှုအငင်းပွားနေတဲ့ဆန်ကာကုကျွန်းနဲ့
ထိုင်ဝမ်ကိစ္စတွေအပါအဝင်အရှိပင်လယ်ပြင်ဒေသနဲ့ပတ်သက်တဲ့စိုးရိမ်မှုတွေကိုဆွေးနွေးခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်ကီရှိဒါကပြောဆိုခဲ့ပါတယ်အခုလိုအခြေအနေတွေကြောင့်အာရှဒေသဟာကမ္ဘာပေါ်မှာတန်တမာရေးစည်ရေးစီးပွားရေးလှုပ်ရှားမှုတွေများပြားလာနေတဲ့ဒေသတစ်ခုဖြစ်လာနေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ပါမယ
်။အာရှရဲ့အမေရိကန်တရုတ်ရေးပါမှုကိုကိုစောမှုကျော်ပြပြပေးခဲ့တာပါ။အခုတော့ဥတုရာသီနဲ့အနာဂတ်အစီအစဉ်မှာအယ်နီညိုအပူလိုင်းကရက်ကိုပြောထားပါတယ်။ဒီပူလိုင်းရဲ့အကျိုးဆက်ဖြစ်တဲ့စားနိုင်ခါရှားပါမှုနဲ့ကမ္ဘာတဝန်းကြုံတွေ့နေရသူလူသန်းပေါင်း60ဝန်းကျင်ရှိနေပါတယ်။ပူမိုဆိုးဝါးပြင်းထန်လာတဲ့မိုးခေါင်ရေရှားမှုရေကြီးရေရှမ်းမှုအပြင်အပူပိုက်မုန်တိုင်းတွေပိုပြီးအဖြစ်များလာနေတဲ့အတွက်စိုက်ပျိုးမြင်တဲ့မြို့မြေတိရစ္ဆာန်တွေပါပျက်စီးဆုံးရှုံးနေရတာပါ။ဘာတွေလုပ်ဖို့လိုနေပါပြီလဲ။နန်းလောင်ပြောပြပေးပါအောင်ခင်ဗျာ။
Break the vicious cycle of food insecurity. We must place highest priority.
ဆန္ဒရခါရှာပါလာတဲ့တန်လျာကိုဖျက်ပစ်ဖို့ဆိုရင်ငြိမ်းချမ်းရေးစီးပွားရေးတည်ငြိမ်မှုနဲ့ဥဒုရာသီပြောင်းလဲမှုဒဏ်တွေခံနိုင်ရင်ရှေ့အောင်ပြင်ဆင်ရေးစတဲ့ကဏ္ဍသုံးရကိုထိတ်တန့်ဦးစားပေးအဖြစ်ဆောင်ရွက်မှာဖြစ်ပါလိမ့်မယ်လို့ April နောက်ပိုင်းမှာကျင်းပခဲ့တဲ့ကုလသမဂ္ဂဒုတိယညီလာခံရဲ့ဥက္ကဋ္ဌ Dennis Francis ကပြောဆိုသွားတာပါပဋိပက္ခတွေနဲ့ဥဒုရာသီပြောင်းလဲမှုအကျိုးဆက်တွေကြောင့်ငမုတ်ခါမမှုတွေတိုးလာနေချိန်မှာပဲနိုင်ငံဆောင်စုပေါင်းအားနဲ့ဝိုင်းဝန်းကင်တွယ်ဖြေရှင်းကြဖို့အခုလိုတိုက်တွန်းသွားခဲ့တာပါ။ကမ္ဘာမိုးလေဝသအခြေအနေတွေကိုပါတိတိကျကျပြောင်းလဲသွားစေတဲ့လက်သလောကြုံခဲ့ရတဲ့အယ်နီညိုအပူလိုင်းဟာစံချိန်တင်ခဲ့သမျှအပြင်းထန်ဆုံးအပူလိုင်းကြီးတွေကတစ်ခုဖြစ်ပြီးသူ့ရဲ့အကျိုးဆက်ကိုကမ္ဘာတဝန်လှူဒါန်းပေါင်း60လောက်ရင်ဆိုင်နေရတာပါ။ဆက်ပြိုးရေးကိုအဓိကအားထားအသက်ရှင်နေရတဲ့တောင်အာဖရိကတိုက်ထက်မှာအပူလိုင်းကြောင့်မိုးခေါင်ပြေရှားမှုပြင်းထန်နေတဲ့အတွက်တန်းနဲ့ချီတဲ့ပြည်သူတွေငတ်မုတ်ခါမမှုဘေးဆိုးကြီးနဲ့ရင်ဆိုင်နေကြပါတယ်။ကင်ညာ၊ဆိုမာလီယာ၊ဘရွန်ဒီနဲ့တန်ဇေးနီးယားနိုင်ငံတို့မှာတော့မိုးသည်းထန်ပြီးတော့ရေကြီးရေရှမ်းခဲ့တာမှာလူပေါင်း၈သိန်းခွဲနီးပါးရေပေးသင့်ရပါတယ်။ဆက်ပြိုးသီးနှံတွေပျက်စီးပြီးမွေးမြူရေးတိရစ္ဆာန်တွေရေပေးကြောင်သိကြခဲ့ရသလိုလူတွေလည်းနေရာပြောင်းရွှေ့ခဲ့ရတာပါ။လက်တင်အမေရိကနဲ့ကရေဘီယံပင်လယ်ကွင်းနိုင်ငံတွေမှာလည်းမိုးခေါင်ရေရှားမှုတားရှည်လာတဲ့အတွက်ရေရှားပါနေချိန်မှာတချို့နိုင်ငံတွေမှာတော့မိုးသည်းထန်ပြီးရေကြီးရေရှမ်းနေတာပါမိုးခေါင်နာကြောင့်ရောမိုးသည်းထန်လို့နာကြောင့်မှာသီးနှံစိုက်ခင်တွေထိခိုက်ပျက်စီးနေရပါတယ်ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကဥတုရာသီရေရာဌာနညွှန်ကြားရေးမှူး Gretnot Legana ကအခုလိုပြောပါတယ
် Out of the three big drivers of hunger conflicts
ဆာလောင်ငံမမှုဘေးနဲ့ကြုံလာရတဲ့အဓိကအကြောင်းရင်းကြီးသုံးခုကတော့ပဋိပက္ခတွေစီးပွားရေးကျဆင်းမှုနဲ့ဥရုယာလီပြောင်းလဲမှုတွေပဲဖြစ်ပါတယ်။ဥရုယာလီကတော့မှန်ကန်စွာကြိုတင်ခန့်မှန်းနိုင်တဲ့အရာဖြစ်ပြီးအယ်နီညိုအပူလိုင်းနဲ့ဆက်ဆက်တဲ့မိုးကောင်ရေရှားနဲ့ရေကြီးရေရှမ်းမှုတွေလည်းခန့်မှန်းနိုင်တဲ့အထက်မှာပါဝင်ပါတယ်။ဒါကြောင့်အခုလိုထိခိုက်ပျက်စီးစေတဲ့ဖြစ်ရပ်ဘာကြောင့်ဖြစ်လာရသလဲဆိုတဲ့အကြောင်းရင်းတွေကိုကျွန်တော်တို့သိထားပါတယ်။လူတွေကိုကယ်တင်ရမယ့်အဖြစ်မျိုးမရောက်ခင်မှာသူတို့ကိုအကာအကွယ်ပေးနိုင်ဖို့လိုပါတယ်အရေးပေါ်ကြိုတင်သတိပေးစနစ်တွေမူလဝတ္တကြိုတင်ခန့်မှန်းချက်တွေနဲ့လက်ထဲငွေသားကင်ထားတာမျိုးအဲ့ဒီလိုပြင်ဆင်ထားနိုင်အောင်ဝိုင်းဝန်းကူညီဖို့လိုအပ်ပါတယ
်အာဖရိကတောင်ပိုင်းမာလဝီဇမ်ဘီယာနဲ့ဇင်ဘာဝေးနိုင်ငံတွေမှာတော့မိုးဖောင်ရေရှားမှုပြင်းထန်လို့နဲ့အတွဲအစိုးရကအရေးပေါ်အခြေအနေထုတ်ပြန်ခဲ့ရပါတယ်မိုးခေါင်ရေရှားမှုအဆိုးဆုံးကြုံရတဲ့ဒေသတွေမှာလူသားချင်းစာနာမှုအခွင့်အရေးလိုအပ်နေတဲ့လူကအများအပြားရှိပါတယ်။အယ်နီညိုအပူလိုင်းနဲ့ဥတုရာသီအချက်အသေးတွေပုံမောပြင်းထန်ဆိုလာသလိုအကြိမ်ရေများပြီးတော့ပိုလို့လည်းအားကောင်းလာပါတယ်။အယ်နီညိုအပူလိုင်းက2024နှစ်လယ်လောက်မှာအပြော့သွားပြီးတော့ပုံမှန်ရာသီဥတုအနေအထားဖက်ကိုရောက်မယ်လို့ခန့်မှန်းရပေမဲ့လည်းစိုက်ပျိုးသီးနှံတွေနဲ့လူမှုဘဝတွေကတော့သူ့ရဲ့အကျိုးဆက်ကိုလာနေချီကြုံရရအောင်ပါပါ။ဥဒုရာသီပြောင်းလဲမှုရဲ့အကျိုးဆက်ကြောင့်ပဲကုန်ကုန်နိုင်ငံမှာပုံမှန်မဟုတ်ပဲမိုးသည်းထန်စွာရွာသွန်းပြီးတော့ရေကန်တွေမြစ်တွေချောင်းတွေရေရှမ်းလာတဲ့အတွက်မြို့တွေရွာတွေနဲ့လမ်းသဒ္ဒါတွေဒါမှကစိုက်ပျိုးမြေယာတွေလည်းရင်းနေကုန်ပါတယ်။သီးနှံတွေပျက်စီးပြီးတော့ကုန်စည်ပို့ဆောင်ရေးလမ်းကြောင်းပြတ်သွားခဲ့တဲ့အတွက်ကုန်စည်နှုန်းတွေလည်းအဆမပြတ်တက်ကုန်ပါတယ်။ကုန်ကုန်နိုင်ငံတော်ရေပေးတဲ့သူကဖျက်မြသတန်းကျော်ရှိပြီးတော့အဆိုးဆုံးဖြစ်နေတဲ့နေရာတွေမှာကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကစားနပ်ရိက္ခာတွေလိုက်ပြီးတော့ကူညီထောက်ပံ့ခဲ့တာပါ။အပူလိုင်းရတဲ့ရောက်မှုတဘာဝဘေးဒဏ်တွေအတွက်ကြိုးတင်ပြင်ဆင်မှုတွေနဲ့အရေးပေါ်သတိပေးချက်တွေထုတ်ပြန်နိုင်အောင်စီစဉ်ထားနိုင်ဖို့ WFP က2023ခုနှစ်အစောပိုင်းကတည်းကကြိုးတင်သတိပေးချက်တွေထုတ်ပြန်ခဲ့တာပါ ဥဒုယာဒီပြောင်းလဲမှုအကျိုးဆက်ကြောင့်ပဲဘရာဇီးနိုင်ငံတောင်ပိုင်း Rio Grande do Sul ပြည်နယ်မှာမိုးကြီးခဲ့တာမှာတော့လူသန်းသပွက်လောက်ရေပဲသင့်ပြီးလူ160ကျော်သေဆုံးခဲ့ရတယ်လို့စိုက်ပျိုးမွေးမြူရေးလုပ်ငန်းတွေလည်းအကြီးအကျယ်ပျက်စီးခဲ့ရပါတယ်။ဘရာဇီးအတွက်ဆန်း၊ဂျုံ၊ပဲပုတ်စင်းနဲ့နှုတ်ထွက်ပစ္စည်းတွေအဓိကသင်ပို့ရောင်းချနေတဲ့မိသားစုပေါင်း 6,500 ရွေးရဲ့စိုက်ပျိုးမြေတွေလည်းမိုးသည်းထန်မှုကြောင့်ပျက်စီးကုန်တာကို Terra Analytic ဂျိုရုကဓာတ်ပုံတွေမှာတွေ့ရပါတယ်။မွေးမြူရေးကျက်သိန်းနဲ့ချီတို့လည်းသိကြကုန်ပါတယ်။ဒီနယ်မြို့တော်ပေါ်တိုအလီဂရီတဝိုင်ပြည်သူနှသန်းအတွက်စားနပ်ရခါနဲ့တောက်တုံးရေးလည်းရှားပါလာပါတယ်။တခါအယ်လီညိုအပူလိုင်းကအပြော့သွားပြီးတဲ့နောက်လာနီညာအေးအေးလိုင်းဝင်လာပြန်ရင်လည်းစားနပ်ရခါရှားပါမှုပိုဆိုးလာမှာကိုကုလသမဂ္ဂရဲ့စားနပ်ရခါအဖွဲ့ FAO ကစိုးရိမ်နေပါတယ်။လာနီညာအေးအေးလိုင်းရဲ့တည်ရောက်မှုကိုတချို့သတင်းတွေမှာ2024ခုနှစ်ဒုတိယနှစ်ဝက်လောက်ကြာရင်ကျောင်းရလိမ့်မယ်လို့ FAO ရဲ့အရေးပေါ်တုံ့ပြန်ရင်းနဲ့ပြန်လည်နေရာချတာရည်ဌာနအကြီးတန်းအရာရှိဒန်ဂျာဒန်ဂျန်နိုဗစ်ကပြောပါတယ
် La Niña impacts are the opposite of El Niño impacts.
La Niña အေးလိုင်းကြတော့ El Niño အပူလိုင်းရဲ့တည်ရောက်မှုနဲ့ပြောင်းမြန်မှာလက်ရှိမိုးခေါင်ရေရှားတဲ့နေရာတွေမှာမိုးကြီးလာနိုင်ပါတယ်ဥပမာအာဖရိကတိုက်တောင်ပိုင်းအမေရိကတိုက်အလဲပိုင်းက Dry Corridor လို့ခေါ်တဲ့ခြောက်သွေ့တဲ့လမ်းကြောင်းတစ်လျှောက်နဲ့ဖိလစ်ပိုင်နိုင်ငံတို့မှာမိုးများလာနိုင်ပါတယ်။အဲ့ဒါဆိုရင်တော့စိုက်ပျိုးရေးအတွက်အကျိုးများမှာပါ။တစ်ချိန်တည်းမှာလည်းမိုးသိပ်များပြန်ရင်ရေကြီးလာမှကိုတော့စိုးရိမ်ရပါတယ်။ဒါဆိုရင်တော့ကာကွယ်နေတဲ့လူမှုအတိုင်းဝိုင်းအပေါ်တက်ရောက်မှုတွေစိုးရွားပါလိမ့်မယ်။
အခုလိုသဘာဝဘေးဒဏ်တွေကိုအထူးရောက်ဆုံးကာကွယ်နိုင်တဲ့နီလန်ကတော့ပြောင်းလဲလာတဲ့ရာသီဥတုပုံစံနဲ့လှိုက်လျောညီထွေဖြစ်မဲ့အစီအစဉ်တွေနဲ့ကြိုတင်ပြင်ဆင်မှုတွေချမှတ်ထားဖို့အရေးပေါ်ကြိုတင်သတိပေးစနစ် early warning system တွေထားရှိဖို့ဖြစ်တယ်လို့ပညာရှင်တွေကအကြံပြုထားပါတယ်။မြေယာပြုပြင်ထိန်းသိမ်းရေးတစ်တော့ပြန်လဲထူထောင်ရေးစတဲ့ဇီဝကေယစနစ်အခြေပြုဆောင်ရွက်ချက်တွေရှိမယ်။ရာသီဥတုဘေးအာမခံတွေထားရှိမယ်။စိတ်ချရတဲ့ငွေကြေးအစီအမံတွေထားရှိမယ်ဆိုရင်တော့ထခါတည်းလေးပေါပေါလာနေတဲ့ဥဒုရသည်ပြောင်းလဲမှုအကျိုးဆက်ကိုအန်တုနိုင်ပါလိမ့်မယ်လို့ကျွမ်းကျင်သူတွေကအကြံပြုထားကြပါတယ်။ကျွန်မအင်္ဂလာပ
ါ။အလီနီညိုအပူလိုင်းကြီးရဲ့နားလောင်ပြပြခဲ့တာပါ။အခုတော့သတင်းတွေတဲ့ကသုတပါ။လူအခွင့်အရေးရှင်ညာစာတန်းအကြောင်းပြောထားပါတယ်။လူတိုင်းမှာလွတ်လပ်ပြီးတန်းတူညီမျှတဲ့မွေးရပါအခွင့်အရေးတွေရှိပါတယ်။ဒီအခွင့်အရေးတွေကိုမဖြစ်မနေလေးစားလိုက်နိုင်ရမယ့်အချက်လက်တွေကိုလူခွင့်ရှင်ညာစာတန်းတစ်ခုအနေနဲ့ကုလသမဂ္ဂကပြဋ္ဌာန်းထားပါတယ်။ဘာတွေပြဋ္ဌာန်းထားတာကိုမညညိုလင်းပြောပြပေးပါအောင်ခင်ဗျာ
။ The first of the revolution of this crime followed by the founding of the United Nations and the signing of the Universal Declaration of Human Rights
UDHR လို့အင်္ဂလိပ်လိုအတူကောက်ခေါ်ရဲအပြည့်ပြည့်ဆိုင်ရာလူအခွင့်အရေးကြီးညာစာရန်ဆိုတာလူသားတွေရဲ့မွေးရာပါအခွင့်အရေးတွေနဲ့ပတ်သက်ပြီးပြုစုသတ်မှတ်ထားတဲ့လူအခွင့်အရေးဆိုင်ရာမှတ်တိုင်ကြီးတစ်ခုပဲဖြစ်တယ်လို့ကမ္ဘာကုလသမဂ္ဂကဆိုပါတယ်ဒီကြီးညာစာရန်ကြီးကို1948ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာအဖွဲ့ဝင်နိုင်ငံတွေလက်မှတ်ရေးထိုးအတည်ပြုပြဋ္ဌာန်းခဲ့ကြတာပါဒုတိယကမ္ဘာစစ်အတွင်းလူသားတွေတွေ့ကြုံရတဲ့မျက်စိတ်ကြမ်းကြုတ်တဲ့လူခွင့်ရေးချိုးဖောက်မှုတွေအနိုင်ကျင့်ခံရမှုတွေကမ္ဘာကြီးပေါ်မှာထပ်မဖြစ်စေဖို့ရည်ရွယ်ပြီးဒီကျညာစာရန်ကိုရေးဆွဲခဲ့ကြတာလည်းဖြစ်ပါတယ်။ဒီကျညာစာရန်မှာလူသားတွေမွေးဖွားလာခြင်းအားစလို့မွေးရပါအခွင့်အရေးတွေပေါ်အခြေခံပြီးလူမျိုးဘာသာအသားအရောင်လိင်ကွဲပြားမှုနဲ့အသက်အရွယ်မရွေးရရှိရမယ့်အခွင့်အရေးတွေကိုဖော်ပြထားပါတယ်။1948ခုနှစ်ဧပြီလမှာ58နိုင်ငံမြောက်ကုလသမဂ္ဂရဲ့အဖွဲ့ဝင်ဖြစ်ခဲ့တဲ့မြန်မာနိုင်ငံကလည်းအဲ့ဒီအချိန်ကအတည်ပြုပြဋ္ဌာန်းလိုက်တဲ့လူအခွင့်အရေးကြီးညာစာရန်ကြီးကိုထောက်ခံခဲ့ပါတယ်။ဒီကြီးညာစာရန်မှာပြဋ္ဌာန်းချက်ပေါင်း30ပါရှိတာပါ။ဒီအချက်ပေါင်း30တွေကအချက်တချို့ကိုအနှစ်ချုပ်ပြောရရင်တော့လူသားတိုင်းဟာလွတ်လပ်ပြီးတန်းတူညီမျှတဲ့လူကုံတိတ်ခါအခွင့်အရေးတွေနဲ့မွေးဖွားလာပြီးအသားအရောင်ကိုးကွယ်တဲ့ဘာသာလိင်ခွဲခြားမှုမရှိစေရပဲတန်းတူညီတဲ့အခွင့်အရေးတွေရရှိရမယ်လူသားတိုင်းလုံခြုံခွင့်အသက်ရှင်ခွင့်ရှိရမယ်ဘယ်သူကိုမဆိုနီလန်းစုံနဲ့ကျွံပြူစေခိုင်းတာမတရားနှိပ်စက်ညှဉ်းပန်းတာတွေမလုပ်ရဘူးဘယ်သူကိုမှတရားဥပဒေမဲ့ဖမ်းဆီးတာတွေတိုင်းပြည်တွေကနှိမ်ထုတ်တာတွေမလုပ်ရပဲလူတိုင်းဟာတရားဥပဒေရှိမှတန်းတူညီမျှမှုရှိနေရမယ် ကိုယ်တော်အတိုင်းလွတ်လွတ်လပ်လပ်နေထိုင်တဲ့မိသားစုနေအိမ်အတိုက်အဝန်းအပြင်စာပေးစာယူကိစ္စတွေကအစားဥပဒေမဲ့ဝင်ရောက်ဆွတ်ဖက်တာတွေမလုပ်ရဘူးတိုင်းပြည်ထဲမှာလွတ်လွတ်လပ်လပ်သွားလာခွင့်ရှိရမယ်ဆိုတဲ့အချက်တွေပါရှိပါတယ်လူသားတွေရဲ့နိုင်ငံရေးယုံကြည်လှုပ်ရှားမှုနဲ့ပတ်သက်လို့လေလူသားတိုင်းလွတ်လပ်စွာတွေးခေါ်ခွင့်ယုံကြည်ခွင့်တွေရှိပြီးလူတိုင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အသင်းအဖွဲ့ဖွဲ့စည်းခွင့်ပါဝင်ခွင့်စုဝေးခွင့်တွေရှိရမှာပါနိုင်ငံရဲ့အုပ်ချုပ်မှုဆိုင်ရာမှာလည်းကိုယ်တိုင်ဖြစ်စီကိုကလွတ်လွတ်လပ်လပ်ရွေးချယ်ပေးလိုက်တဲ့ကိုယ်စလဲတွေကနေတဆင့်ဖြစ်စီပါဝင်ဆောင်ရွက်နိုင်ခွင့်တွေရှိရပါမယ်နိုင်ငံရဲ့ပြည်သူဝန်ထမ်းအဖွဲ့တွေမှာပါဝင်ဖို့ကလည်းတူညီတဲ့အခွင့်အရေးတွေရှိရမယ်ရွေးကောက်ပွဲတွေမှာလည်းလွတ်လပ်ပြီးလျှို့ဝှက်တဲ့မဲပေးပိုင်ခွင့်တွေရှိရမယ်နိုင်ငံရဲ့လူမှုဖူလုံရေးခန်းစားခွင့်တွေရရှိရမယ်အလုပ်တွေကိုမိမိစိတ်ကြိုက်ရွေးချယ်လုပ်ပိုင်ခွင့်ရှိရမယ်ညီမျှတဲ့လှုပ်အားခလှစာရရှိရမယ်အလုပ်သမားသတ်မှတ်ကတွေမှာလည်းပါဝင်နိုင်ခွင့်ရှိရမယ်ဆိုတဲ့အချက်တွေလည်းပါဝင်တာပါကျမရေးပညာရေးနဲ့ပတ်သက်လို့လေလူသားတိုင်းလိုအပ်နေတဲ့လူနေမှုအခြေအနေနဲ့လိုအပ်တဲ့ကျမရေးစောင့်ရှောက်မှုတွေကိုခန်းစားပိုင်ခွင့်ရရှိရမှာဖြစ်ပြီးအထူးသဖြင့်တော့အမျိုးသမီးနဲ့ကလေးငယ်တွေအတွက်အထူးကာကွယ်စောင့်ရှောက်ကြည့်ရှုမှုတွေပေးရပါမယ်ပညာရေးကိုလည်းအနိုင်ဆုံးအခြေခံပညာအဆင့်ကိုအခမဲ့သင်ကြားခွင့်ရရှိရမှာဖြစ်ပြီးအဆင့်မြင့်ပညာရေးအတွက်လည်းဒန်းတူညီမျှသင်ကြားနိုင်ခွင့်တွေရှိရမယ်လို့ဖော်ပြထားတာပါနောက်ဆုံးမှာတော့ပြဋ္ဌာန်းချက်တွေမှာပါဝင်တဲ့အခွင့်အရေးတွေကိုလူသားတိုင်းလေးစားလိုက်နာရမှာဖြစ်ပြီးတခြားသူတဦးချင်းစီရဲ့အခွင့်အရေးတွေကိုလည်းလေးစားလိုက်နာပေးရမှာပါဒါအပြင်ဒီကျညာဆရမ်းမှာပါတဲ့ပြဋ္ဌာန်းချက်တွေကိုချိုးဖောက်မှုမရှိစေရဘူးလို့လည်းဖော်ပြထားပါတယ်။လူအခွင့်ရေးကျညာဆရမ်းကိုဘာသာစကားပေါင်း900ကျော်ဘာသာပြန်ဆိုထားပြီးကမ္ဘာပေါ်မှာဘာသာပြန်ဆိုမှုအများဆုံးလို့လည်း Guinness မှာဖော်ပြထားပါတယ်။ဒီလိုလူအခွင့်ရေးပြဋ္ဌာန်းချက်တွေကိုလိုက်နာပြီးကမ္ဘာပေါ်မှာလူအခွင့်အရေးအပြည့်အဝဆုံးထိပ်တန်း9နိုင်ငံကတော့ New Zealand, Estonia, Sweden, Denmark နဲ့အိုင်လန်နိုင်ငံတို့ဖြစ်ပါတယ်။ကမ္ဘာမှာလူအခွင့်ရေးအနည်းဆုံးနိုင်ငံတွေကတော့မြောက်ကိုရီးယား၊အာဖဂန်နစ္စတန်၊အီရီထရီးယား၊တာကမန်နစ္စတန်နဲ့မြန်မာနိုင်ငံတို့ဖြစ်ကြတယ်လို့ Our World in Data ဆိုတဲ့ website စာမျက်နှာမှာဖော်ပြထားပါတယ်ရှင
်။လူအခွင့်ရေးကြေညာစာတမ်းကြောင်းမညညလင်းပြပြခဲ့တာပါ။အခုလိုအပတ်စဉ်ခဏတွေပြီးမှတော့စနေညအစည်းအဝေး VO ရဲ့အစည်းအဝေးပေါ့နော်အဆုံးမသတ်ခင်သတင်းချင်းချုပ်မခင်ပြူထွေပြပြပေးပါအောင်ခင်ဗျာ။
ကစားဒေသအပြစ်ခတ်ရစရဲ့အဆိုပြုချက်တရက်ကိုအစ္စရေးကကလန်ချတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပြီးတော့နိုင်ပိုင်းကြာမှာပဲဂါဇာတောင်ပိုင်းရာဖာမြို့မှာဒီကနေ့အစ္စရေးတပ်တွေကတင့်ကားတွေလက်နက်ကြီးတွေနဲ့အပြင်းထန်တိုက်ခိုက်ပါတယ်အစ္စရေးရဲ့ဂါဇာဒေသအပြစ်ရစအဆိုပြုချက်အဖြစ်သမ္မတဘိုင်ဒန်ထုတ်ပြန်ကြေညာလိုက်ပြီးတော့အချိန်ပိုင်းလေးအတွင်းမှာပဲအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတာယာဟူးကလည်းဟာမက်စ်အဖွဲ့ကိုအပြည်တိုင်ချေမှုန်းရေးအပါအဝင်အစ္စရေးရဲ့ရည်မှန်းချက်အားလုံးမပြည့်မချင်းတိုက်ခတ်မှုတွေဆက်လုပ်သွားမယ်လို့ပြောဆိုတာပါတစ်ချိန်တည်းမှာပဲပါလက်စတိုင်းစစ်သွေးကြောအဖွဲ့ကတော့သမ္မတဘိုင်ဒန်ချပြတဲ့အစီအစဉ်ကိုအကောင်းမြင်သုံးသပ်သွားမယ်လို့ထုတ်ပြန်ပါတယ်ရှင်။အာရှပစိဖိတ်ဒေသမှာဒီတရုတ်ရဲ့ချင်းချောက်မှုတွေကိုပြန်လည်အာရုံစိုက်အောင်အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကအာရှပစိဖိတ်ဒေသလုံခြုံရေးဆိုင်ရာ Shangri-La Dialogue ဆွေးနွေးပွဲကြီးမှာပြောကြားတဲ့ဒီမိန့်ခွန်းထဲမှာအဓိကထားပြောသွားပါတယ်ယူကရိန်းနဲ့ဂါဇာအရေးကိစ္စတွေကြောင့်အာရှပစိဖိတ်ဒေသနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့လုံခြုံရေးဆိုင်ရာဂရိကဝတ်တွေညှော့ချသွားပြီးဆိုတဲ့စိုးရိမ်မှုတွေရှိနေတဲ့အချိန်မှာပဲအခုလိုပြောဆိုတာဖြစ်ပါတယ်အာရှဒေသလုံခြုံမှအမေရိကန်ပြည်ထောင်စုလုံခြုံမယ်ဆိုတာကိုပြောချင်ပါတယ်ဆိုပြီးတော့လည်းကာကွယ်ရေးဝန်ကြီးကပြောခဲ့ပါတယ်ရှင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာထိမနိုင်သိမရဖြစ်သွားမယ့်အနေအထားကိုဥတည်နေတယ်လို့တီမောလက်စတေအရှေ့တီမောသမ္မတဒေါက်တာဟိုဆေရာမို့စ်ရဟော်တာကပြောကြားလိုက်ပါတယ်လက်ရှိပြည်ပခန့်တွေရက်သွားအောင်ကြိုတင်သတ်မှတ်ချက်မရှိဘဲဆွေးနွေးမှုတွေလုပ်ဖို့လိုအပ်နေပြီလို့စင်ကာပူနိုင်ငံမှာကျင်းပတဲ့ဒီ Shangri-La Dialogue ဆွေးနွေးပွဲအတွင်းမှာဒီကနေ့ပြောကြားခဲ့တာပါရှင်
ကျေးဇူးပါမခင်ပြည့်ထွေးရေအခုလိုသတင်းချင်းချုပ်ပြီးမှတော့ VO ရဲ့စနေညအစီအစဉ်တွေဒီမှာပဲပြီးဆုံးပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကတော့ရန်နိုင်ပါကိုရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Tian Wan တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းလည်းအေးဆက်အနားယူနိုင်ကြပါစေခင်ဗျာ
This program has